to the Voice of America in Burmese.
Mingla menek kimashe Washington myo raw VOA Megan tan ga ni 2018 khu ni July la 8 ye tanin khu ni ni ne ne khin season go Myanmar sanaw chain minute 6 nai ga ni 9 nai thi line meter 32 40 48 tu ga ni dai yai thon lwin twa ma ba shin Jama injin nai ma
Mingla menek khin ma khanya di ni menek phat de ni go messenger mon ne jino jaw jaw tain jaw pya ma ba America ne gan ya yu ji Mike Pompeo ne North Korea dawon shi tu ri su ni pwe paw na phat byaw so da ri ga kwe le ni ba de ထိုင်းနိုင်ငံမှာဂူရဲပိမှုနေသူတွေကိုကယ်ထိုးရေးအမြန်လုပ်ဖို့လိုနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ဖလား quarter final နောက်ဆုံးပွဲတွေမှာအင်္ဂလန်နဲ့ခရိုအေးရှားတို့အနိုင်ရပြီး semi final တက်သွားကြပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီတော့ဒီထိုင်းနိုင်ငံလှိုင်ဂူကြီးတစ်ခုထဲမှာပိမှုနေသူတွေကို NDA အကင်းဆုံးဖြစ်အောင်ဘယ်လိုကယ်တင်ဖို့စူးစမ်းနေတယ်လဲဆိုတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်
။အပြီးထိုင်းကူ set a plan that the best planif we can bring them out and the list is
ဒါကတော့ချင်းရိုင်ခရိုင်ချင်းရိုင်ခရိုင်ရဲ့အုပ်ချုပ်ရေးမှုကကလေးတွေကိုအများဆုံးကဲထုတ်နိုင်ရေး NDA အ ਨੇ ဆုံးနည်းနဲ့စီစဉ်နေကြောင်းပြောသွားတာပါအပြည့်စုံကိုလည်းနောက်ပိုင်းမှာပြင်ဆက်ပေးဖို့ရှိပါတယ်ဒီကနေ့မနဲ့နားဆင်ရမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာလည်းဒီထိုင်းဆိုရရဲ့ဒီကလေးတွေကိုကဲထုတ်ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့အကြောင်းအရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်တင်အပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြမအရေးတုံသက်ချက် American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုတို့ကပြောပြမှာပါ
။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo နဲ့ဆွေးနွေးပွဲတွေဟာစိတ်မကောင်းစရာပဲလို့နောက်ကိုရီးယားနိုင်ငံရဲ့ဌာနကစနေနေ့မှာပြောပြီးနောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းရေးအမေရိကန်ဟာတပတ်သက်ပြားပေးဖို့ကြိုးစားနေတယ်လို့ဆွဆွပြောဆိုပါတယ်။ဒါပေမဲ့လည်းနိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုကတော့ဆွေးနွေးပွဲပြီးချင်းမှာပဲအပေါင်းလက္ခဏာဆောင်အမြင်နဲ့ပြောပါတယ်။နှစ်ဖက်ကြားနိုင်ငံပေါင်းများစွာအကျိုးရှိတဲ့ဆွေးနွေးပွဲတွေရှိခဲ့တယ်လို့ပြောသလိုအဓိကကျတဲ့ကိစ္စရပ်အားလုံးနီးပါးမှာတိုးတက်မှုရှိတယ်လို့ဆိုပါတယ်။နောက်ကိုရီးယားနိုင်ငံခြားရေးဌာနကအမည်ဖော်ပြမထားတဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာတော့ဆွေးနွေးပွဲရဲ့ရလဒ်တွေဟာတိတ်ကိုစိုးရိမ်ဝင်ကောင်းကြောင်းဘာကြောင့်လဲဆိုတော့အခိုင်အမာပြောဆိုထားတဲ့နျူကလ িয়ার စကင်ရှင်ရေးမိမိတို့ရဲ့စံတော်ကိုလှုပ်ခတ်စေတဲ့အန်ဒရယ်များတဲ့အဆင့်ကိုစတင်စီမှာကြောင့်ဖြစ်တယ်လို့ပြောထားပါတယ်။ဝန်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားအဆင့်မြင့်တာဝန်ရှိသူတို့ဖြစ်တဲ့ခင်မြုံချိုးအပါအဝင်တခြားတာဝန်ရှိသူတွေနှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်ပြီးနိုင်နိုင်ငံပြင်မှာပဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထွက်လာတာပါ။ဝန်ကြီးပွန်ပေယိုဟာမြောက်ကိုရီးယားကောင်ဆောင်ခင်မြုံနဲ့တွေ့ဆုံတာမရှိပဲအဲလိုတွေ့ဆုံဖို့မျှော်လင့်ထားတာမျိုးလုံးဝမရှိခဲ့ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟက်သနိုဝတ်ကပြောပါတယ်။
EU ရောပါတမကရဲကနေဗြိတိန်နှစ်ထွက်ပြီးနောက်ပိုင်းလွတ်လပ်တဲ့ကုန်သွယ်ရေးဖန်တင်တဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အစီအစဉ်ကိုကက်ဘိနက်ဝန်ကြီးတွေသဘောတူလိုက်ကြပါပြီ။ Buckingham ရှာမှာရှိတဲ့ဝန်ကြီးချုပ်အိမ်တော် Chequers မှာဝန်ကြီးချုပ်မေနဲ့ကက်ဘိနက်ဝန်ကြီးတွေတောက်ချာနေကတနေ့ကုန်တကပိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာ Brexit အစီအစဉ်နဲ့ပတ်သက်လို့အရင်သဘောထားကွဲနေတဲ့ဝန်ကြီးတွေရဲ့သဘောတူညီမှုကိုပါရရှိလိုက်တာဖြစ်ပါတယ်။သဘောတူညီချက်အရဆက်မှုထုတ်ကုန်နဲ့လက်ရစိုက်ပျိုးရေးထွက်ကုန်တွေအတွက်ဗြိတိန် EU လွတ်လပ်တဲ့ကုန်သွယ်မှုဖန်တီးပြီးတော့ပါလီမန်ရဲ့အကြံပြုချက်မပါဘဲအပြောင်းအလဲမဖြစ်စေရဘူးဆိုတဲ့အာမခံချက်ပေးထားပါတယ်။ဗဏ္ဍာရေးပိုင်းအပါအဝင်ကုန်သွယ်ရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်လို့တော့ပို့ပြီးတော့ပြောင်းလဲပြင်လဲဖြစ်တဲ့စီကံဥပဒေတွေခိုင်မာတဲ့အပြောင်းအလဲသဘောတူညီမှုတွေရအောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ရဲ့အစီအစဉ်မှာပါဝင်ပါတယ်။ဒါအပြင် EU နိုင်ငံသားတွေအကန့်အသတ်မရှိဗြိတိန်ကိုလာရောက်တာအဆုံးသတ်ရေးလည်းပါဝင်ပါတယ်။ဒါပေမဲ့ဗြိတိန်နဲ့ EU နိုင်ငံသားတွေအနေနဲ့နှစ်ဖက်ပိုင်နက်တွေစီကိုအပြန်အလှန်ခီးသွွာလာနိုင်ရဲ့အတွက်မူပေါင်းတွေတတ်မှတ်ဖို့လည်းသဘောတူညီချက်ထဲမှာပါဝင်ပါတယ်။ဥရောပသမ္မတကိုလုံးဝမယုံကြည်ကြသူတွေ EU ရဲကနေမထွက်ချင်ကြသူတွေကတော့ဗြိတိန်ကက်ဘိနက်ဝန်ကြီးတွေကြားမှရရှိခဲ့တဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေကမလုံလောက်ဘူးလို့ပြောနေကြပါတယ်
။ဘယ်လိုနိုင်ငံ Brussels မြို့တော်မှာလုံးမဲ့မြောက် Atlantic စာချုပ်နေတိုးဖွဲ့တည်သည့်အစည်းအဝေးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်လာတဲ့မဲ့ပေါ်ဥရောပကတက်ကြွလို့ရှားသူတွေဘရပ်ဆဲလ်စ်မြို့တော်မှာစနေနေ့ကကြီးတဲ့ကောက်ွယ်ဆန္ဒပြကြပါတယ်။စီးရေးသုံးစီကိုချော့ချပြီးကျောင်းတွေနဲ့တန်ရှင်းတဲ့စွမ်းအင်ကဏ္ဍတွေမှာလူလူရံမုံငွေတွေကိုပို့ပြီးသုံးစွဲဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်။ Trump not welcome Trump ကိုမကြိုဆိုပါဆိုတဲ့ခေါင်းစဉ်နဲ့စနေနေ့ဆန္ဒပြပွဲကိုလုပ်ကြတာဖြစ်ပြီးဗိုလ်ထူးကြလာပြီးမြို့တွေမှာနေတိုးထိပ်တီးအစည်းအဝေးလုပ်ဖို့စီစဉ်ထားချိန်မှာပဲကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်။ဒီလိုဘဝနိုင်ငံတွေဟာသူတို့ကိုယ်သူတို့ကာကွယ်ဖို့လုံလောက်တဲ့လုံဆောင်မှုမရှိဘူးလို့ဆိုဆွဲပြီးစီးရေးသုံးစိတ်ကိုတိုးမြင့်သုံးဆွဲကြဖို့သမ္မတထရမ့်ကတောင်းဆိုနေတာပါ။ဆန္ဒပြပွဲကိုစီစဉ်သူတွေကတော့စီးရေးသုံးစိတ်တိုးမြင့်တာကိုစံချင်ကြပါတယ်
။ဒ Japan နိုင်ငံအနောက်တောင်ပိုင်းမှာမိုးတိထန်စွာရွာသွန်းပြီးတော့မြေပြိုမှုတွေဖြစ်ခဲ့တဲ့အတွက်49ယောက်ထပ်မင်းတေဆုံးပြီးတော့48ယောက်ကျော်ပျောက်ဆုံးနေတယ်လို့ Japan NHK သတင်းဌာနကပြောပါတယ်။လူကောင်းတန်တန်းကွဲကျော်ဟာလည်းဘေးလွတ်ရာမှာပြောင်းရွှေ့နေကြရပါတယ်။နောက်ထပ်3တန်းကျော်ကိုလည်းဘေးလွတ်ရာသွားကြဖို့အတွက်မိတ္တနဲ့တဘာဝဘေးနံစီမံခန့်ခွဲရေးဌာနကအကြံပြုထားပါတယ်။ Japan နိုင်ငံအလယ်ပိုင်းနဲ့အနောက်ပိုင်းမှာမိုးအကြီးအကျယ်ရွာသွန်းနေပြီးတော့မိုးရေချိန်တပိုင်းဝင်စံချိန်တင်းအောင်မြင့်တက်မယ်မြေပြိုမယ်ဟွန်ချူးကျွန်းတချို့နေရာတွေမှာမြေရေကြီးမယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်တောင်ပိုင်းရှင်ကိုကုကျွန်းပေါ်ကမိုတိုယာမာမြို့မှာစနေနေ့မနေ့မရောက်ခင်24နာရီအတွင်းမိုးရေချိန်ဟာ58စင်တီမီတာကျော်ခဲ့တယ်လို့မိုးလေဝသဌာနကပြောပါတယ်ဒါဇင်နဲ့ချီတဲ့မြေပြိုမှုတွေအရေးပေါ်အခြေအနေတွေအတွက်မိသက်ရဲတပ်ဖွဲ့နဲ့စစ်တပ်ဖွဲ့ဝင်48,000လောက်အကူအညီကယ်ဆယ်ရေးတွေလုပ်ပေးနေတယ်လို့အစိုးရအတွင်းဝင်ချုပ်ယိုရှိဟီဒဲဆူဂါကပြောပါတယ်နောက်ထပ်တပ်ဖွဲ့ဝင် 2,100 လဲအသစ်အနေထားနဲ့ရှိနေကြတယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်မီတူဘီရှိနဲ့မာစတာကုမ္ပဏီတွေရဲ့လုပ်ငန်းလဲပတ်မှုတချို့ကိုလည်းရပ်ထားရပါတယ်စနေနေ့ညနေပိုင်းကလည်းတိုကီယိုမြို့တော်တောင်ပိုင်းမှာ 5.6 ပြင်းအားရှိတဲ့မြေငင်းတစ်ခုလှုပ်ခတ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုဘယ်လောက်ရှိသလဲဆိုတာမသိရသေးပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်
။ဒီကနေ့တင်းဒီမနေ့ဖက်တရနေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခင်ချရန်မြို့ထမ်လွန်နိုင်နှောင်းလိုက်ကူထဲမှာပိတ်မိနေတဲ့ចောင်းသားလေးတွေနဲ့သူတို့ရဲ့ဘောလုံးသင်းနီးပြားတွေကိုကယ်ထုတ်ဖို့ရမှာမကြခင်ပြင်းထန်တဲ့မုတ်တူမှုရွာနိုင်ခြင်းရှိတဲ့အတွက်အမြန်ဆုံးလုဆောင်မှုလုပ်ရဲလို့ထိုင်းတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ကလေးတွေနဲ့အသက်25နှစ်အရွယ်သူတို့ရဲ့နီးပြားတွေဟာဇွန်လ23ရက်နေ့ကလေးကလိုင်ကူထဲမှာပိတ်မိနေတာပါ။လူငယ်တွေရဲ့နေငယ်တွင်ရာသီဥတုနည်းနည်းကောင်းလာတာနဲ့ရေထူးကျသွားတာတွေကြောင့်ရောကူဖြတ်ပြီးကဲထိုးရေးအတွက်တင့်တော်တဲ့အခြေအနေတွေပေါ်လာပြီးမယ်မိုးထက်ရွာလာရင်အဲ့ဒီအခြေအနေကသိခံမှာမဟုတ်ဘူးလို့ကေဇေးလူငန်းကိုကြည့်ကြနေတဲ့ချင်းရိုင်ခရိုင်ရာယူချိုရည်မှုနရွန်ဆက်အော်စတနာကွန်ကစနေနေ့မှာပြောပါတယ်ဒီတရေဘက်ကူမှရောက်လာမယ်ပြည်ပရင်ကိုသမားအုပ်စုကြီးနှစ်ခုကိုစောင့်နေပြီးအဲ့ဒီနောက်မှာအခြေအနေပြေးတာနဲ့ကဲထိုးရေးလူငန်းကိုအလင်းညာလှုပ်ဆောင်ဖို့အစီအစဉ်ဖြစ်မယ်လို့ခရိုင်အုပ်ချုပ်ရည်မှုကပြောပါတယ်ကဲထိုးနိုင်မယ့်တခြားလူငန်းတွေကိုလည်းဆက်ပြီးတော့ရှာနေကြဆဲပါအမေရိကန်နည်းပညာလူငန်းရှင်ဘီလီယံနာတတိကြီးအီလွန်မတ်စ်ကလည်းကယ်ဆယ်ရေးလုပ်ငန်းမှာအကူအညီပေးဖို့အတွက်သူ့ရဲ့အင်ဂျင်နီယာဖွဲ့တစ်ဖွဲ့ကိုလွှတ်ထားပါတယ်။ Musk ရဲ့ Boring Company ဟာအဆင့်မြင့်တည်ယူပို့ဆောင်ရေးစနစ်တွေအတွက်တူးမြောင်းနေတူးဖော်ဖို့သလိုမြေရုကိုထိုးဖောက်ကြည့်ရှုနိုင်တဲ့ Radar စနစ်တွေလည်းရှိထားပါတယ်။ဒီအကြောင်းသတင်းလောက်ကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်
။ထိုင်းနိုင်ငံဖုကက်အပန်းဖြေကျွမ်းတာမှာတင်မောမောက်လို့သေဆုံးသူ50ယောက်ရှိသွားပြီလို့ဖုကက်ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့ကပြောကြားခဲ့ပါတယ်။ပျောက်ဆုံးနေတဲ့15ယောက်ကိုလည်းဆက်လက်ရှာဖွေနေကြပါတယ်။တရုတ်ကဘာလဲခီးစက်တင်တင်မောမုံတိုင်းချောင်းအကြတာဘေးနေတော့ကနင်းမြုပ်ခဲ့တာမှာတေဆုံးသူအများစုဟာတရုတ်လူမျိုးတွေဖြစ်ကြပါတယ်။ရှာတွေ့တဲ့အလောင်းတချို့မှာမိခင်တွေကထွေးပွေထားရင်းနဲ့တေဆုံးနေတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ကယ်ဆယ်ရေးရင်ခုသမားတွေကပြောပြကြပါတယ်။ကြတာဘေးနေတော့က9မီတာလောက်မြင့်တဲ့လှိုင်းတန်းချောင်းမှောက်ခဲ့တဲ့တင်မောမှာကဘာလဲခီးစက်63ယောက်အပါအဝင်စုစုပေါင်းခီးစက်105ယောက်ပါပါတယ်။12ယောက်ထက်မနည်းကတော့ဆေးရုံမှာကုသမှုခံယူနေရပါတယ်။ရှာဖွေကယ်ဆယ်ရေးကိုပို့ပြီးလုပ်ဖို့အတွက်ထိုင်းနိုင်ငံကြားရေးဌာနနဲ့ထိုင်းနိုင်ငံမှာရှိတဲ့တရုတ်သံတမန်တွေကိုတရုတ်သမ္မတရှီကျင်းပင်ကပြောကြားခဲ့ပါတယ်။ကယ်ဆယ်နိုင်တဲ့တရုတ်ခီးသည်တွေကိုလေဆိပ်မှအကူအညီပေးဖို့အတွက်တရုတ်ဘာသာပြန်လုပ်အားပေး80ကိုရှာဖို့ဖုကက်ခီးသွားလုပ်ငန်းအဖွဲ့ကိုပြည်내အုပ်ချုပ်ရေးမှူးကတောင်းဆိုထားပါတယ်။ဒါသာရင်းဒီအစောပိုင်းကပဲနောက်ထပ်မှောက်ခဲ့တဲ့တင်ပေါ်ကတရုတ်နဲ့ဥရောပကဘာလက်ခီးသည်42ယောက်လုံးကိုတော့ကယ်ပြစ်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဆူလနာကနေရဲ့ကဘာဖလာပေါ်လုံးပြိုင်ပွဲ quarter final နောက်ဆုံးပွဲစဉ်တွေမှာအင်္ဂလန်ကဆွီဒင်ကို2ဂိုးပြတ်နေနိုင်ပြီးခရိုအေးရှားကအင်ရှင်ရုရှားကို penalty အဆုံးဖြတ်ကံပြီးမှစုစုပေါင်း6ဂိုး5ဂိုးနဲ့နိုင်ရသွားပါတယ်။အင်္ဂလန်နဲ့ခရိုအေးရှားတို့ semi final ပွဲကိုမြန်မာစံတော်ချိန်ဆူလနာ12ရက်ကြာသပြီးနေ့မနေ့အစော12နာရီခွဲမှာရှင်မြန်ကစားကြပါမယ်။အင်္ဂလန်တို့ဂိုးတွေကိုမိနစ်30မှာမကွာရ58မိနစ်မှာဒီလီအလီတို့ကသွင်းယူပေးတာပါ။အင်္ဂလန်တင်းဟာကမ္ဘာဖလား semi final အဆင့်ကို1966နဲ့1990ပြည့်ပွဲတွေပြီးရင်တတိယကြိမ်ရောက်တာပါ။ဒါပြင်2006ခုနှစ်ကမ္ဘာဖလားပွဲ16တင်းရှုံးထွက်အဆင့်မှာအက်ကွေဒေါ်အသင်းကိုအနိုင်ရပြီးကြတဲ့ကဆိုရင်အဓိကဘောလုံးပွဲကြီးတစ်ပွဲရဲ့ရှုံးထွက်အဆင့်မှာပထမဆုံးချိန်အနိုင်ရတာလည်းဖြစ်ပါတယ်။ Quarter Final နောက်ဆုံးပွဲဖြစ်တဲ့ Ancient Russia နဲ့ Croatia တို့ပွဲမှာတော့ Ancient အသင်းကပထမပိုင်း31မိနစ်မှာကြတဲ့က Cherry Shepherd ဖြစ်အဖွင့်ဂိုးနဲ့ဦးဆောင်ဂိုးရတာပါ။ဒ ဒါပေမဲ့လည်း39မိနစ်မှာခရိုအေးရှားကခရမာရစ်ကခြေပါဘူးတင်ယူပြီးတစ်ဖက်တကူးစီနယ်ပဲမိနစ်90ကစားချိန်ပြီးပါတယ်အဲ့နောက်အချိန်မိုးပထမဆိုင်59မိနစ်စကစားပြီးစနစ်ကြာခရိုအေးရှားတင်းကဥဆောင်ကိုရပါတယ်နောက်ပိုင်းမှာပြစ်ဒဏ်ပေါ်ကနေတဲ့ဆင်ဖာနန်ဒက်စ်ကအပိုင်ကောင်းတိုက်သွင်းယူလာကြောင့်တစ်ဖက်90နဲ့ဒီဖြစ်ပါတယ်အချိန်မိုးဒုတိယပြီးတဲ့ဒီဂိုးမှုတင်နေတာကြောင့်ပင်န ွဲကိုပယ်နယ်တီနဲ့အနိုင်ရတဲ့ဒုတိယမြောက်အသင်းဖြစ်ပါတယ်ခင်ဗျာ
။ကနေဒါအရှင်းပိုင်းနဲ့အလဲပိုင်းကိုပြင်းထန်တဲ့အပူလိုင်းဆက်လက်ဝင်ရောက်နေချိန်မှာပဲကိဘက်နယ်မှာအပူချိန်ကြောင့်တည်ဆုံးသူတရေတစ်ပတ်ထဲမှာ54ယောက်ထပ်မင်းရှိသွားပြီလို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေကပြောကြားခဲ့ပါတယ်။တည်ဆုံးသူ30နီးပါးကမွန်ထရီယယ်မြို့ကဖြစ်ပြီးတော့ကျန်းတည်ဆုံးသူတွေဟာကိဘက်နယ်တောင်ပိုင်းကဖြစ်ပါတယ်။အသက်အရွယ်တက်ကြီးရွယ်ဦးအမျိုးသားတွေများတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဆယ်စုနှစ်နဲ့ချီအတွင်းမှာအပူလိုင်းဒဏ်ကိုကိဘက်နယ်မှာခံစားနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့နဲ့မိသားတပ်ဖွဲ့ဝင်တွေကလည်းရက်ကွက်တော်တော်များများမှာတအိမ်တဆင်းအခြေအနေကောင်းမကောင်းလိုက်လံမေးမြန်းနေကြပါတယ်။ဒေသခံတော်တော်များများရဲ့အိမ်တွေမှာလေအေးပေးဆက်မရှိကြပါဘူး။လူတွေကိုရေမြမြတောက်ကြဖို့နဲ့ကိုယ်အိမ်နီးနားချင်းတွေအချင်းချင်းကြီးစုစောင့်ရှောက်ကြဖို့အတွက်အကြမ်းမရတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ Ontario, Nova Scotia နဲ့ New Brunswick နယ်ရီမှာလည်းအပူလိုင်းတတိကိုတောက်ကြနေအထိထုတ်ပြန်ထားခဲ့ရပါရှင်။
The voice of America,
the OA. ကုတကြသိန်းနဲ့မဆုမြတ်မှာရှင်တနင်္ဂနွေနေ့နဲ့ခင်ဗျူမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ကူထဲမှာသတင်းနှစ်ပတ်ကြာပိတ်မိနေတဲ့ထိုင်းကျောင်းသားလေးတွေနဲ့သူတို့နှီးပြကိုကဲထုတ်နိုင်ရေးအတွက်ထိုင်းအာဏာပိုင်တွေနှီးလန့်အမျိုးမျိုးနဲ့စဉ်းစားနေရမှာရေအောက်ထဲလေမှုတ်ထားတဲ့ပိုင်လုံးကြီးတစ်ခုတွေ့တမ်းပြီးကဲထုတ်ရေးပဲဖြစ်ပါတယ်။ကဲစင်ရေးအစီအစဉ်စမယ့်အချိန်ကိုအတိအကျမကြေညာသေးပေမဲ့လာမယ့်ရက်ထဲတကြော့ပြန်မိုးတီးထန်မလာခင်မှာလှုပ်ဆောင်နိုင်ဖို့ဆိုင်းပြင်းနေကြတာပါ။နောက်ဆုံးသိထားရတဲ့အခြေအနေတွေကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
။ဇွန်လ23ရက်နေ့ကလေးကမဲဆိုင်ကူရဲထိုင်းကျောင်းသားငယ်12ဦးနဲ့သူတို့ရဲ့ဘောလုံးကြီးပြတို့ပိတ်မိနေကြတာအခုဆို15ရက်ကျော်လာပြီဖြစ်ပါတယ်။သူတို့ကိုကဲထုတ်နိုင်ဖို့အတွက်စေတနာဝန်ထမ်းရေငုပ်ကျွမ်းကျင်သူအဖွဲ့ကြီးနှစ်ဖွဲ့စနေညနဲ့တနင်္ဂနွေမနက်မှာရောက်လာဖို့ရှိတာကြောင့်အာဏာပိုင်တွေစောင့်ဆိုင်းနေကြပြီးရင်ငုံသမားတွေလူဆုံတာနဲ့ကလေးတွေကိုကဲထုတ်ရေးလုပ်ငန်းစဉ်တွေစတင်မှာဖြစ်ကြောင်းချင်းရန်ခရိုင်အုပ်ချုပ်ရေးမှူးနရွန်ဆတ်ကပြောပါတယ
် We try to set a plan that the best plan we can bring them out and
ကလေးတွေကဲထုတ်မဲ့အစီအစဉ်တရားချမှတ်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်အကောင်းဆုံးဒီကတော့သူတို့ကိုအန်ဒရယ်အနည်းဆုံးနဲ့ကဲထုတ်လာနိုင်မဲ့အစီအစဉ်မျိုးပဲဖြစ်ပါတယ်
ဒီသတင်းပတ်ကအစလို့နောက်ထပ်မိုးသေးထန်လာတော့မဲ့အခြေအနေရှိတာကြောင့်ကလေးတွေကိုကဲထုတ်ဖို့ပုံပြီးခက်ခဲသွားနိုင်တဲ့အတွက်ရာသီဥတုဆိုးရွားမလာခင်မှာဂူတွေကနေကဲထုတ်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကထိုင်းအာဏာပိုင်တွေကိုအကြံပေးထားတာပါအဲ့လိုမှမဟုတ်ရင်ကယ်ဆယ်ရေးလုပ်ငန်းဟာပုံပြီးအချိန်ကျန့်ကြာသွားနိုင်တယ်လို့ကလေးတွေအတွက်စိတ်ဓာတ်ပိုင်းဆိုင်ရာထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်စနေညတကောင်အချိန်ကစပြီးမဲဆိုင်ကူပတ်ဝန်းကျင်တစ်ဝိုက်မှာထိုင်းလုံခြုံရေးတပ်ဖွဲ့ကကူဝင်ဝပေါက်တွေကိုတာလပတ်တွေနဲ့နှစ်ထပ်ကာယံပြီးလုံညုံရေးတိုးမြင့်လိုက်တယ်လို့မတော်ရဆိုတဲ့ကန့်သက်ဧရိယာကိုလည်းတိုးမြင့်လိုက်ပါတယ်။ရာနဲ့ကြည့်တဲ့သတင်းသမားတွေကတော့အချိန်တွေထူးလာမလားဆိုပြီးစောင့်ဆိုင်းနေကြပေမဲ့အာယုံတက်လာတဲ့အချိန်ထိထူးခြားမှုတစုံတရာမပြားသေးတာကိုမဲဆိုင်ကူတဝိုက်ကနေဓာတ်ရိုက်ထိုးလွှင့်ချက်တွေမှာတွေ့ရပါတယ်။လှိုင်ကူတွေကနေရေငုပ်ပြီးကဲထုတ်မဲ့အစီအစဉ်ကိုတော့အခြားနီလန်းမရှိမှသာဒီနီလန်းကိုသုံးသင့်တယ်လို့လှိုင်ကူအတွင်ကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေပါတယ်အတွေ့အကြုံမရှိတဲ့လူတွေရေငုပ်ဝတ်စုံတုံးတာကအန္တရာယ်များတယ်လို့သူတို့ကပြောနေတာပါမဲဆိုင်ကူကယ်ဆယ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စာတပါနစ်ကသူတို့လှုပ်ဆောင်ဖို့စဉ်းစားရတဲ့အစီအစဉ်တစ်ခုကိုလည်းရှင်းပြပါတယ
် Giant canvas laminated tube that will be inserted into the cave via like the seals that team has set up and when it is
canvas ကထပ်ထပ်နဲ့အထူးပြုလုပ်ထားတဲ့ပိုက်လုံးကိုရေတဲ့အထူးတပ်ဖွဲ့ဝင်တွေကကိုယ်ရဲဖြတ်သွဲတန်းပြီဆိုတာနဲ့အဲ့ဒီပိုက်ထဲလေမှုတ်သွင်းလိုက်ပါမယ်အဲ့ဒါဆိုရင်ပိုက်လုံးကြီးကအချင်း28လက်မလောက်ဖြစ်သွားမှာပါအဲ့ဒီပိုက်ထဲကဖြတ်ပြီးတော့ကလေးတွေကိုကဲထုတ်တာမျိုးဖြစ်ဖြစ်သူတို့စီအစားအသောက်ပို့တာမျိုးဖြစ်ဖြစ်လုံနိုင်ပါမယ်ကလေးတွေရင်ငုပ်စရာမလိုတော့ပါဘူ
းဒါပေမဲ့ဒီစဉ်းစားချက်ကလက်တွေ့မှာအဆင်ပြေပါမလားဆိုတာတန်တရားဖြစ်နေကြပါတယ်လိုင်ကူတွေကရေဝင်နေတဲ့လမ်းကြောင်းဟာအချိုးအကွေ့အလင်းအကောက်တွေရှိနေတယ်လို့တချို့နေရာတွေမှာကျင်းမြောင်းနေတာကြောင့်ဖြစ်ပါတယ်ကူရဲပိတ်မိနေတဲ့ထိုင်းကလေးငယ်တွေဟာကျမ်းမာရေးကောင်းမွန်နေပြီးရေငုပ်လေးကျင့်နေကြတယ်လို့ ရင်ငုတ်ဝတ်စုံနဲ့ဘယ်လိုအသက်ရှူရမလဲဆိုတာလေ့ကျင့်နေတယ်လို့ထိုင်းအာနာပိုင်တွေကသတင်းထုတ်ပြန်ပါတယ်။မက်ဆိုင်ကူတဲ့ပြိမိနေတဲ့ထိုင်းကျောင်းသားနဲ့သူတို့နီးပြားကိုကဲထုတ်နိုင်ရေးကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်တွေပေါ်ကနေဂူပေါက်တွေကိုလိုက်လံရှာဖွေခဲ့ရမှာကလေးတွေနဲ့အနည်းဆုံးမိသား4-500အကွာကဂူပေါက်တစ်ခုကိုတောက်ကြနေကရှာတွေ့ခဲ့ပါတယ်။အဲ့ဒီဂူပေါက်ကနေဂူအောက်ရေရှိတဲ့နေရာကိုတွေ့နေရတယ်လို့ထိုင်းအာနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးကြပါတယ်။ထိုင်းရဲ့ဗိုလ်ချုပ်ကြီးမစ္စတာဆူချတ်ဦးဆောင်တဲ့အဖွဲ့ကတမ်လွန်နန်နွမ်းကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေရမှာကလေးတွေနဲ့အနည်းဆုံးရောက်နိုင်တဲ့အဲ့ဒီဂူပေါက်ကိုတွေ့ခဲ့ရတာဖြစ်ကြောင်းထိုင်းသတင်းတစ်ခုမှဖော်ပြထားပါတယ်။ထိုင်းရဲ့အထူးတပ်ဖွဲ့ကတဆင့်သူတို့မိဘတွေထံကလေးတွေပြေးပို့လိုက်တဲ့စာထဲမှာတော့သူတို့မိသားစုမော်မတွေကိုတရိယာကြောင်းမိဘတွေကိုချစ်ကြောင်းသူတို့ပြန်ထွက်လာတဲ့အခါစားကျင်တဲ့အစားအသောက်တွေကိုလှုပ်ကြွေးဖို့ကိုလည်းတောင်းဆိုထားပါတယ်။တော်ဝဲဘလုံးအတင်းအဖွဲ့ဝင်ကလေးငယ်12ဦးနဲ့အတူဂူထဲပြိမိနေတဲ့အသက်25နှစ်အရွယ်နီးပြားကတော့ကလေးတွေကိုကောင်းမွန်စွာသူဆောက်ရှောက်သွားမယ်အကြောင်းဂတိပေးပြောဆိုသလိုအခုလိုဂူထဲပြိမိရတဲ့ဖြစ်ရက်အတွက်တောင်းမှန်ကြောင်းကိုလည်းထိုင်းဘာသာနဲ့သူရေးထားတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါကိုညဝင်းရောင်ကြီးအခုဆက်လက်ပြီးတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာပါပထမဆုံးအနေနဲ့ဥက္ကခင်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ရမှာပါရှင်အခွန်ဆောင်ရမယ့်တာဝန်ကိုမြို့နေလူဒန်းစားကသဘောပေါက်ပေမဲ့မြမအစိုးရကသူရတဲ့အခွန်ဝင်ငွေဟာအလွန်နှဲပါတယ်။ဒါကြောင့်အခွန်ကောက်တာနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်လုပ်ပြီးတော့ပြည်သူတွေယုံကြည်လောက်အောင်လုပ်တာကပိုပြီးထိရောက်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင်။
ဆိုရကိုပေးเสียရှိတဲ့အခွန်မပေးဘဲတိတ်ဆောင်နေသူတွေကိုအေးအေးယူပြီးစနစ်တကျအခွန်ကောက်ယူဖို့မေလ18ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးသွားကြပါတယ်။အခွန်ဆောင်ရမှာကိုပြည်ရဲ့သားနဲ့ရှောင်းနေတာဖြစ်လို့ပညာပေးစည်းရုံးတာမျိုးမလုပ်တော့ဘဲဥပဒေအတိုင်းထိထိရောက်ရောက်အေးအေးယူဖို့ပြောဆိုကြပါတယ်။လုံငန်းရှင်တွေကအဆိုရကိုအယုံအကြည်မရှိလို့အခွန်မဆောင်တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဘာလုံငန်းမှမပြဘဲချမ်းသာနေသူတွေကိုလည်းစစ်ဆေးပြီးအခွန်ကောက်ယူဖို့လိုအပ်တယ်လို့အကြံပေးကြပါသေး။ဦးသိန်းစိန်အစိုးရလက်ထက်ကလည်းမှတ်ပုံတင်ထားပြီးအခွန်မဆောင်တဲ့ကုမ္ပဏီ1,000+ရှိကြောင်းသိရပါသေး။ကုမ္ပဏီအဖြစ်မှတ်ပုံတင်ထားပြီးမှအလုံးမလုံးတဲ့ကုမ္ပဏီတွေလည်းဒီထဲမှာပါဝင်နိုင်ပါသေး။ကုန်းတွယ်လုံငန်းကုန်နဲ့ဝင်ငွေကုန်ကိုရှင်းပြတဲ့အောက်ကွန်ဥပဒေကို2014ခုနှစ်မတ်လ28ရက်နေ့မှာထုတ်ပြန်ပါသေး။NLD ဆိုရတဲ့လာတော့2019မလာတရနေ့မှာအခွန်အောက်ဥပဒေပြဋ္ဌာန်းပြန်ပါတယ်။အဲဒီနောက်အခွန်ဆိုင်ရာကြေညာစာ73ခုထုတ်ပြန်ပြီး2018မလာ30ရက်နေ့မှာအခွန်အောက်ဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်
။ဒါပေမဲ့ဥပဒေတွေပြဋ္ဌာန်းတိုင်းရတဲ့ရတိုက်တဲ့အခွန်အောက်ကိုရလိမ့်မယ်လို့အာမမခံနိုင်ပါဘူး။အခွန်အောက်ဆိုတာအစိုးရနဲ့ပြည်သူလူထုကြားထားရှိတဲ့လူမှုပဒေညင်သဘောတူညီချက်တစ်ခုဖြစ်နေတာမို့အပြန်အလှန်တာဝန်သိဖို့လိုကြောင်းမကြာမီကထုတ်ဝေတဲ့ Asia Foundation စာရန်းမှာဖော်ပြထားပါတယ်အခွန်အောက်ဆိုင်ရာပြည်သူသဘောထားကို James Owen နဲ့ Hema Thun တို့ကတင်ပြထားတာဖြစ်ပါတယ်ရန်ကုန်ဖအံနဲ့တောင်ကြီးကမြို့သူမြို့သား1,400ကိုမေးမြန်းစုံစမ်းပြီးအခွန်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုဖော်ပြထားတာပါရန်ကုန်နိုင်ငံရေးသိပ္ပံနဲ့ Asia Foundation တို့ပူးတွဲထုတ်ဝေတဲ့2019မြို့ပြလူနေမှုဘဝစစ်တမ်းပါအချက်လက်တွေကိုအခြေခံပြီးရေးသားထားတဲ့အခွန်အောက်နဲ့ပြည်သူအမြင်စာရန်းဖြစ်ပါတယ်
။ဒိုင်းလူပြည်သားကအခွန်ဆောင်ဖို့တာဝန်ရှိတယ်လို့အစိုးရကလည်းအခြေခံဝန်ဆောင်လုပ်ငန်းတွေလုပ်ပေးဖို့လိုပါသေး။ဒါပေမဲ့မြန်မာပြည်မှာတော့နှစ်ဖက်စလုံးကတာဝန်မကျေတယ်လို့ဖြစ်နေပါသေး။2016-17ဘန်ဒါနှစ်မှာအခွန်ပမာဏဟာတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့6ရာခိုင်နှုန်းသာရှိပါသေး။အလားတူဝင်ငွေရှိတဲ့နိုင်ငံတွေမှာ10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိအခွန်ရကြတဲ့အတွက်မြန်မာရတဲ့ပမာဏဟာအလွန်နည်းနေပါသေး။ဝင်ငွေကုန်ကုန်သွယ်လုပ်ငန်းကုန်နဲ့ပစ္စည်းကုန်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုစာရမ်းမှာဖော်ပြပြီးအခောက်အခွန်အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ရှင်းလက်လူထုထားရှိတဲ့သဘောထားကိုတော့ခြံလှပ်ထားပါသေး။ဝင်ငွေကုန်ကိုဝင်ငွေအနည်းများလိုက်ပြီးပြည်တွင်းအခွန်ဦးစီးဌာနကကောက်ယူပါသည
်အလို့သမားစီကရတဲ့အခွန်ကိုကုမ္ပဏီကပြည်တွင်းအခွန်ဦးစီးဌာနကိုလွှဲပြောင်းပေးရပါတယ်ဒါပေမဲ့တစ်နှစ်ဝင်ငွေ30,000+ရှိသူတွေဟာ ဝင်ငွေကင်းလို့ခွင့်ရပါတယ်။တိ20ကျော်လာရင်တဖြည်းဖြည်းတိုးမြင့်ကောက်ယူတာမို့ဝင်ငွေရဲ့25ရာခိုင်နှုန်းအထိကောက်ယူပါတယ်။ကုန်သွယ်လုပ်ငန်းကတော့စားသုံးကုန်ရောင်းရငွေနဲ့ဝန်ဆောင်မှုကရတဲ့ငွေအပေါ်စည်းကြက်တဲ့အခွန်ဖြစ်လို့ရည်ဝရအားဖြင့်စားသင့်ငွေရဲ့900ခိုင်နှုန်းကောက်ခံပါတယ်။ကုန်သွယ်လုပ်ငန်းကွန်ကိုနိုင်ငံအတော်များများမှတပြေးညီကောက်ခံလေးရှိပါတယ်။မြန်မာပြည်မှာတော့မြို့ပြလုပ်ငန်းတွေမှသာစည်းကြက်ပြီးပြည်သူရောင်းဝယ်မှုမှကောက်ခံလေးမရှိပါဘူး။ကိုယ်ပိုင်အိမ်မီနဲ့အိမ်မီငှားရမ်းရင်ပစ္စည်းကွန်ဆောင်ရပါတယ်။ပေးရမယ့်စားသင့်ဝင်ငွေကွန်ရဲ့100ခိုင်နှုန်းဟာပစ္စည်းကွန်ဖြစ်ပါတယ်
။မင်းမြန်ခံရသူ90ရာခိုင်နှုန်းကျော်ဟာဝင်ငွေကုန်ကိုကြားပူးကြပြီးခွန်စေရခိုင်နှုန်းဟာကုန်သွယ်လုပ်ငန်းကုန်ကိုတိကြပါတယ်ပစ္စည်းကုန်ပေးသူဥယေကတော့နေရာဒေသကိုလိုက်ပြီးအနည်းနဲ့အများရှိပါတယ်ရန်ကုန်မှာ90ရခိုင်နှုန်းကျော်ရှိပြီးတောင်ကြီးမှာ30ရခိုင်နှုန်းလောက်သာရှိပါတယ်အခွန်မဆောင်ရင်အပြစ်ဒဏ်ခံရမယ်ဆိုတာကိုလည်းအများစုကနားလေသဘောပေါက်ကြပါတယ်ဒါပေမဲ့အခွန်ပေးရတဲ့အကြောင်းရင်းနဲ့အခွန်ငွေကိုအစိုးရကဘယ်လိုသုံးစွဲတယ်ဆိုတာကိုမင်းမြန်ခံရသူ90ရာခိုင်နှုန်းကသိကျင်ကြပါသေး။အခွန်ဆောင်ရမယ့်တာဝန်ကိုအများစုကနားလည်ကြပါသေး။ဒါကြောင့်အခွန်ဆောင်ဖို့တာဝန်ရှိကြောင်းအစိုးရဘက်ကပြောဆိုနေတာဟာအကျိုးမရှိဘူးလို့ဆိုပါသေး။အခွန်ဆောင်ခြင်းလာအောင်ရှင်းလင်းတင်ပြပြီးပြည်သူလူထုယုံကြည်လာအောင်လုပ်တာကပိုပြီးတည်ရောက်တယ်လို့ဆိုပါသေး။ခြေလက်လူသားစားဟာအခွန်ဆောင်ရတာကိုသဘောကျဖို့မရပါဘူး။မျိုးနေလူသားစားကတော့အခွန်ဆောင်မှုကိုမဆန့်ကျင်ပေမဲ့အစိုးရကိုမယုံမကြည်ဖြစ်နေပုံရပါတယ်။အခွန်အခောက်ဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူလူထုကသိလေလေအစိုးရနဲ့ဆက်ဆံရေးကောင်းမွန်လေလေမှုပညာပေးတာပိုပြီးသင့်တော်ကြောင်း James Owen နဲ့ Heyman Thun တို့ရဲ့အခွန်ဆိုင်ရာပြည်သူသဘောထားစာရမှာဖော်ပြထားပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်။
ဒီရင်ပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးလုံးနေတဲ့ idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဆုံးကျင်ပြပေးမယ် idiom အသုံးကတော့
up for grabs
ဖြစ်ပါတယ်စာလုံးပေါင်းက up up ကအပေါ် for for ကအတွေ့ grabs grabs ကဖမ်းယူတာလူယူတာဆွဲယူတာဖြစ်ပြီးစကားခွင့်တဲ့ရိုက်ဒီဘက်ကဖမ်းယူဖို့လူယူဖို့အဆင်သင့်ဖြစ်တာဆိုလိုပါတယ်ပစ္စည်းတစ်ခုခုကိုအပေါ်ကိုဖြစ်တင်လိုက်မယ်ဆိုရင်အဲ့ဒီပစ္စည်းဟာဘယ်လိုအောက်ကိုပြန်ကျတာမလဲဆိုတာကိုမှန်းရခဲ့တယ်လို့ဘယ်သူကအဲ့ဒီပစ္စည်းကိုလက်ထဲပြန်ဖမ်းယူနိုင်မလဲဆိုတာကလည်းမသိကြပါဘူးဒီသဘောပါပဲအလုတ်ကိုင်းတွေမှာအလုတ်လျှောက်ကြရင်ဘယ်သူကအလုတ်ကြမလဲဆိုတာကိုအတိအချာမသိတာရွေးကောက်ပွဲဝင်တဲ့အခါမှာလည်းဘယ်သူကအနိုင်ရမလဲဆိုတာကိုတက်အမပြောနိုင်တဲ့အခြေအနေမျိုးတွေမှာဒီ idiom ကိုရည်ညွှန်းသုံးပါတယ်။တော်ပိုက်အသေးပဲကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ဘယ်လိုဖြစ်လာမလဲဆိုတာကိုကြိုတင်ခံမရခက်တာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့အဖြေဘယ်လိုထွက်လာမလဲဆိုတာကိုကြိုမပြောနိုင်တဲ့အတွက်ကြောင့်ရသူယူဥသူယူထိုက်သူယူစူးစမ်းတဲ့သူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီတော့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်သနီကနေဒီအနာယူခဲ့တဲ့အတွက်ရှီယူဇဘဲကွန်ဆာဗေးတစ်၅ဦးနဲ့အမြင်ပွင့်လင်းတဲ့ liberal ၄ဦးတို့ပါဝင်တဲ့တရားသူကြီး၉ဦးရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာတစ်ဖက်လုံးကိုမြားပြီးမဲပေလီရှိတဲ့တရားသူကြီးကနေဒီအနာယူခဲ့တဲ့အတွက် WGLA သတင်းမီဒီယာက ideological tilt of the supreme court up for grabs နိုင်ငံတော်တရားရုံးချုပ်ရဲ့အတွေးခေါ်ယူဆတွေဘယ်ဘက်ကိုရိတ်မယ်ဆိုတာကိုကျိုတင်ခမရခဲ့နေပြီဆိုရဲကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I don't know who will get the job it's up for grabs
အဲ့ဒီလို့ကိုဘယ်သူရမလဲဆိုတာကျွန်တော်မသိဘူးကျိုတင်ခမရခဲ့တယ်လို့ David ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I don't know who will get the job It's up for grabs.
ခုဆက်လက်ကြင်ပြပေးမှာကတော့
swing voter
ဖြစ်ပါတယ်။စာလုံးပေါင်းက swing swing ကလွှဲတာရိမ့်တာ voter voter ကမဲပေးသူဖြစ်ပြီးစကားစုရဲ့တိုက်ရိုက်အသေးပဲကရိမ့်ပြီးမဲပေးတဲ့သူဖြစ်ပါတယ်။ အရင်စရတဲ့ဝိုက်ဒီဘကနိုင်ငံရေးမှာပဲဖြစ်ဖြစ်သဘောထားခံယူချက်မှာပဲဖြစ်ဖြစ်ပါတီစွဲတည်ယူတန်စွဲမရှိပဲဟိုဘက်ဒီဘက်ပြောင်းမဲပြီးတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတွေမှာ swing voters တွေများခဲ့ရင်ဘယ်ပါတီကအနိုင်ရမယ်ဆိုတာကိုဂျိုတီဟော့ကင်းထုတ်ရခဲ့တဲ့အတွက်ကြောင့်အဲ့ဒီလူမျိုးပြည်နယ်တွေကို swing states ရဲ့လို့ခေါ်တာဖြစ်ပါတယ်။ဒီတော့ကိုအနားယူတော့မယ်လို့ကြေညာခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တနီကနေဒီဟာ Republican သမားရော်နယ်ဒ်ရီဂန်လွန်ခဲ့တဲ့နှစ်30ကခန့်ခဲ့တဲ့ conservative ရှေးရိုးဆွဲအမြင်ရှိသူဖြစ်ပေမဲ့သူကတရားသူကြီးကိုဦးရဲမှာတရားရုံးတော်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မဲပေးရမှာသူ့အသိစိတ်တိုင်းမဲပေးဆုံးဖြတ်လေရှိတဲ့အတွက်ကြောင့်သူ့မဲဟာအရေးကြီးတာလည်းဖြစ်ပါလေ။ဒါကြောင့် NPR သတင်းဌာနက Supreme Court to lose its swing voter ဆိုတဲ့ကောင်းကြီးနဲ့နိုင်ငံတော်တရားရုံးချုပ်အနေနဲ့နှစ်ဖက်မျှမဲပေးတဲ့လူကိုဆုံးရှုံးတော့မယ်လို့ရေးသားခဲ့တာဖြစ်ပါလေ။
Swing voters usually vote across the party lines.
Bedouin Mepimne Surago, Jotwellu Mere Mesandashinwiha, Parties Wekimbi Mepili Shijare, Lutibe Yavare, Umao Nadkau Lila Chijaya Alma.
Swing voters usually vote across party lines.
ခုနောက်ဆုံးကြင်ပြပေးမှာကတော့
front runner
ဖြစ်ပါလေစာလုံးပေါင်းက front front ကအရှိ runner runner ကပြီးနေသူဖြစ်ပြီးစကူးဆုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကရှေ့ကပြီးနေသူဖြစ်ပါလေဒီတော့ရဲ့ idiom အဓိပ္ပာယ်ကရှေ့မှာလေရွေးကောက်ပွဲတွေမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှာလေအလုတ်ခန့်ရဖို့အလားလားရှိဆုံးလူကိုဆိုလိုတာဖြစ်ပါလေကျမတို့မြန်မာပန်းစကားမှာတော့ရှေ့ကတစ်ပြေးနေသူလို့ဆိုရင်မမှားပါဘူးဒီတော့ဇလိုင်လကိုမှအနားယူတော့မယ်လို့ကြီးညာခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တနီကနေဒီရဲ့နေရာမှာအစားထိုးခန့်အပ်ဖို့တစ်ပြေးနေသူတွေနဲ့ပတ်သက်လို့ New York Times သတင်းစာကြီးက The front runners and full list of potential Supreme Court nominees တစ်ပြေးနေသူတွေနဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ဖို့အမည်တင်သွင်းခြင်းခံရမယ့်အလားအလာရှိသူတွေရဲ့စီရင်အပြည့်စုံဆိုပြီးရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mr. Brown, our party's candidate, is the front runner in the mayor's race.
ကျွန်တော်ပါတီကိုယ်စား Mr. Brown ဟာမြို့တော်ဝင်ရွေးကောက်ပွဲမှာအနိုင်ရဖို့တပြေးနေသူဖြစ်တယ်လို့ဒီပေရပါတယ်။
Mr. Brown, our party's candidate, is the front runner in the mayor's race. Up for grabs, swing voter, front runner.
ခုတော့တနင်္ဂနွေနေ့ညတိုင်းထုံးလွှင့်နေတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာမိတ်ဆက်ပေးပါရစေရှင
်။နေပြည်တော်မှာလုတ်တဲ့အခမ်းအနားမှာတော့သမရဥဝင်းမြစ်ကိုယ်တိုင်တက်ရောက်မိခွန်းပြောပါတယ်။သူမိခွန်းကအတော်လေးကိုရှည်လျားပြီးမူရစီဝါနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေတာတွေပြဿနာတွေနဲ့နောက်နေနေရေးကိစ္စတွေမှာသူဘလို့ကင်တွယ်မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။
သမလာရဲ့အစီအစဉ်တင်တဲ့မူရည်စေဝါပြဿနာထိထိရောက်ရောက်ကင်တွယ်နိုင်ပါမလားဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်ကိုရေဒီယိုအပြင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်သလို Internet website ဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုတော့ကျမတို့ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါရဲ့ရှင်။
မင်္ဂလာပါခင်ဗျာဒီနေ့ခရီးလိုင်းစီစဉ်မှာတော့ထိုင်းနိုင်ငံကဒီလိုင်းငွေမှာပြိမိနေတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုကယ်တင်နိုင်မှုကြိုးပမ်းမှုတွေကနေမြန်မာနိုင်ငံအနေနဲ့လေ့လာစရာနမူနာယူစရာဘာတွေရှိမလဲဆိုတာကိုဆွေးနွေးမှာပါထိုင်းဆိုရကဒီနိုင်ငံပေါင်းစုံနဲ့ပူးပေါင်းပြီးအင်တိုင်းအားတိုင်းကြိုးပမ်းနေတဲ့အချိန်မှာပဲကယ်ဆယ်ရေးလုပ်ငန်းတွေကိုဒီစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေချမ်းမှလည်းပဲကိုတက်ပြီမှဒီလိုဖြစ်နေတာကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေးပေါ်ကြပါတယ်ဆိုတော့ဒီအရေးပေါ်အခြေအနေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်မှုတွေဘယ်လိုခြားနားနေတယ်လဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်အတူယူစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှာမှာရောက်နေပါတယ်ဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ကဦးအောင်သူငယ်တခါတည်းအေးရောင်ရေးသတင်းဌာနကအေးဒါကြောင့်ဦးအောင်စောပါဦးအောင်စောဒီနေ့ပဲဒီလိုင်းကူကိုကိုယ်တိုင်သွားရောက်ပြီးတော့ဟိုပြန်လာတဲ့လူပါကိုကိုယ်တိုင်လည်းသတင်းသွားယူရဆိုတော့သူ့အတွေ့အကြုံတွေလည်းကျွန်တော်တို့ဟိုမျှဝေနေမှာပါဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးတော့ကျွန်တော်မေးချင်တာဥအောင်စောကိုပဲမေးချင်ပါတယ်လောလောလတ်ပြန်လာတဲ့ပုံကိုလည်းဖြစ်တယ်ဆိုတော့အခုလိုဖြစ်မျိုးပေါ့လေတထက်တဲတော့ဒီမြန်မာနိုင်ငံမှာဟိုမကြုံဘူးသေးပါဘူးဟိုကြုံချင်မှလည်းကြုံမှာပေါ့လေဒါပေမဲ့ဒီလိုဖြစ်မျိုးမြန်မာပြည်မှာလာကြုံလာခဲ့မယ်ဆိုရင်ရောဘယ်လိုများနေလိမ့်မယ်လို့ပြဥအောင်စောအတွေ့ပုံပေါ်မိပါလားခင်ဗျာ
အေးပေါ့ဗျာကျွန်တော်တို့မှာဒီဘလောက်ဒီပြင်ဆင်ထားတယ်ပေါ့နော်ဒီလို scenario ကြီးဘလောက်ဒီကျွန်တော်တို့အဲမှာ imagination လုပ်ထားတယ်ဘလောက်ပြင်ဆင်ထားတယ်ဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲမှာကျွန်တော်ကသွားတဲ့အခါမှာနှစ်ရက်နေခဲ့တယ်အဲမှာကျွန်တော်ကတော့6ချက်ဆွဲတာကတော့ကျွန်တော်6ချက်သွားတွေ့ရတယ်ပေါ့နော်အဲဒီကျွန်တော်စမပါလေးဖြစ်မလဲဆိုတာကိုသင်္ကန်းစာယူဖို့အတွက်ပြောတာပါနံပါတ်1ကတော့ကျွန်တော်မြင်တာတော့ mobilization လို့ခေါ်တဲ့ဒီ social system ကိုအသင့်ပြင်စုယုံထားနိုင်မှုပေါ့နော်ဒီလိုဟာမျိုးတွေဖြစ်လာခဲ့ပြီဆိုရင်ဟာလာဒီအစိုးရကစပြီးတော့ပေါ့နော်အတီးသူအစိုးရမို့ဘလောက်ဒီဆော့ဆီမို့ရှိတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ပြထားလို့ရှိနောက်တစ်ခုကတော့ coordination လို့ခေါ်တဲ့ဖြည့်စက်နိုင်မှုပေါ့နော် team work ပေါ့အဒီဒီဒီအခုဆိုရင်ဆိုင်းတက်မတော်ကြီးလေပြင်အရေးတဲ့ဟာလာပြီးတော့ public ပြီးတော့ media ပြီးတော့ဒီ ministry of health ခေါ်တဲ့ဒီကျမ်းမာရေးဝန်ကြီးဌာနအကုန်လုံးကနေရေးတဲ့အကုန်လုံးကနေပြီးတော့တဖန်တစ်ဆက်တန်းဖြည့်စက်မှုရှိမှုပေါ့နော်အကော်ဒီနေးရှင်းလို့ခေါ်တာပေါ့နောက်တစ်ခုကတရားတကယ်ကိုဒီကမ္ဘာမီဒီယာတွေကပါစိတ်ဝင်စားတဲ့တကယ်စတိုရီခုဖြစ်တယ်ပေါ့နော်အဲ့ဒီခါကျတော့လေမီဒီယာမန်နေဂျမန့်ပေါ့မီဒီယာတွေဘယ်လို manage လုပ်လဲသတင်းတွေဘယ်လိုထုတ်တယ်လဲသတင်းတွေနေ့စဉ်မှတ်ကွန်းနဲ့ရောနေ့လယ်ရောအထိုင်းဆိုးရနေပြီးတော့စက်မှတ်ပြီးထုတ်ပေးတာသတင်းကို media friendly လို့ကျွန်တော်ပြောတာမဟုတ်ဘူး media management လုပ်တာဆိုတော့အခုဒီလက်ရှိအထိုင်းဆိုးရသည်ဌာနသိမ်းတာဆိုတာဖြစ်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့မြင်ရတာဒီသတင်းတော့ပေါ့တထောင်ကြီးပါနော်အဲကြံ့နေတဲ့အထက်မှာဒါပါလုပ်နေအရာတွေအကုန်လုံးဆိုင်းဆိုးကခွင့်ပြုထားတယ်နော်ပြီးတော့တိကျသတင်းယူနေအောင်လည်းသူလုပ်တယ်ဒါပေမဲ့မီဒီယာကိုသူကောင်းကောင်းမန်နေဆိုတာကျွန်တော်သိရတယ်ပေါ့နော်အဲအချက်ကျွန်တော်သိရနောက်တစ်ခုက international cooperation ကိုနိုင်ငံနဲ့ဒီ cooperation တဲ့ကိစ္စတွေမှာဒီ case driver လာတဲ့ကိစ္စတွေမှာညာစဆိုင်းရတကားပိတ်ပြီးထားပဲနဲ့အကုန်လုံးခေါ်လာပေးတယ်တကယ် especially expert တွေနော် talent ရှိတဲ့သူတွေ skill ရှိတဲ့သူတွေအကုန်လုံးဒီကူတော့ပေးဝင်ပြီးတော့ဒီ clay တွေဒီအတက်ကိုဖေးစေဖို့တည်းသူကြိုးစားရပေါ့နော်အဲ့ဒီအချိန်ထဲမှာလည်းနောက်ဆုံးတစ်ခုတော့ပါပါတည်လဲဆိုတော့ဒီဟောပေါ့ဒီ no plain game ကိုကျွန်တော်တို့ခေါ်တော့ပေါ့နော်အပြစ်မတင်ကြီးဆိုတော့အခုဒီကလေးတွေဝင်သွားတဲ့အချိန်မှာပြန်စားပြီးအချို့ social media တွေမှာကလေးတွေကိုအပြစ်တင်တာရှိသေးဟာလားကလေးမိဘတွေနောက်ပြီး coach ကိုအဲ့လိုပြောတာတွေရှိသေးပေါ့နော်အမိသားကြောက်ပေါ့နော်ဘယ်လိုခေါ်သွားတာလဲဆိုတဲ့စိတ်ဆိုင်အပြစ်မှမတိမမသိသေးပါဘူးအခုချိန်ကြီးဘယ်လိုသွားကြရလဲဆိုတော့ပေါ့နော်ကလေးထလာရင်ကျွန်တော်သိမှာပေါ့ဒါပေမဲ့တချို့ကအဲ့လိုမျိုး blame game လုပ်တဲ့ခါကျတော့အပြစ်တင်တဲ့ခါကျတော့ဒီ Thai media တွေကပဲပြန်ပြီးတော့ဟာလားအဲ counseling ပြန်လုပ်တာပါလဲဆိုတော့ဒါတွေကဖြစ်တင်စံမလို့ကလေးတွေဘယ်လိုစွဲထုတ်မလဲဟာလားကလေးမိဘတွေဘယ်လိုနှစ်သိမ့်မလဲဆိုပြီးတော့ပြန်ဝင်နေဟာလားစိတ်ရောပါဦးပြန်ဝင်ရစားဒီသူနာပြုရန်စားဒီမိဘတွေနဲ့နေပြီးတော့နေပြတာတွေကလေးတွေက counseling လုပ်ပြင်ထားတာတွေဒီလိုကြိုတင်ပြင်ဆင်မှုတွေအကုန်လုံး
ဒီကအောင်ဝကြကောင်းအောင်ချန်လာပြီးကြည့်တဲ့အနောက်နိုင်ငံကအနောက်နိုင်ငံဒါကြည့်တဲ့သူကအောင်ဝရအောင်အခြေချင်းစဉ်းစားတော့ကျွန်တော်တွေ့ရတယ်အဲကျွန်တော်တို့ကတော့ပြန်ပါကစ်စတန်လာဂျင်ပဲကျွန်တော်တို့ဖြစ်ဖြစ်ခဲ့ပြီးဆိုရင်ဟလာလည်းမျိုးဖြစ်လို့ဖြစ်ခဲ့ပြီဆိုကျွန်တော်တို့ဘယ်လိုသင်ငန်းလာဂျင်လဲဆိုတော့ကျွန်တော်အားအားအောင်ကျွန်တော်ပြောတာဖြစ်ပါတယ်ဟုတ်ကဲ့ပေါ်
အချက်တွေကျွန်တော်များများကျွန်တော်တို့ဟိုအစင်းစင်းမဖြစ်သေးဘူးလို့ကျင်တာပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဟိုဒီမှာ2008ဒီ Nuggets မုန်တိုင်းကြုံခဲ့တယ်နောက်တစ်ခါကျတော့ဒီဦးသိန်းစိန်အစိုးရမဆုံးမဆင်းရင်ကာလမှာကျွန်တော်တို့ဒီသခိုင်းတိုင်းမှာရေကြီးကြီးတဲ့ကိစ္စတွေကြုံပါတယ်နောက်တစ်ခါကျတော့ဒီကျွန်တော်တို့ဒီတလုံးမှာလည်းအခုရေကြီးတဲ့ကိစ္စတွေပါလေနောက်တစ်ခါတချို့ငွေကြေးကိစ္စတွေကြုံတဲ့ဟာတွေရှိပါတယ်တော့အဲ့ဒီနေသားမှာတော့ကျွန်တော်တို့မြန်မာပြည်ဘက်မှာတော့ဟိုတုတ်ပြမှုကတိတ်ပြီးတော့ဟိုအားရစရာမရှိတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ကိုအမကြီးဆိုတော့တကယ်တော့ဗျာဒီထိုင်းနဲ့ဗမာဆိုတာဒီဘာသာရေးကိုယဉ်ကျေးမှုကတိတ်ကွာလာတာလည်းမဟုတ်ဘူးလေဒါပေမဲ့ဟိုတခုရှိတာဒီနိုင်ငံရေးစီးပွားရေးအပိုင်းတွေဒီဖွံ့ဖြိုးမှုအပိုင်းတွေမှာတော့ကွာရရှိတယ်ဆိုတော့ဒီလိုကွာခြားချက်တွေကဒီလိုအခြေပေါ်ချင်းတွေတုတ်ပြတဲ့နေရာမှာဟိုတည်ရောက်မှုပြီးကြီးမားမားရှိနေတာမျိုးလားကိုအမကြီ
းဟုတ်ကဲ့ဟိုဒီလိုဗျာထိုင်းနိုင်ငံကသူ့ရဲ့ဒီ social welfare လို့ခေါ်တာပေါ့နော်ကျွန်တော်တို့လူမှုဖူလုံရေးစည်းအတွက်သုံးတာကသူ့ထိုင်းနိုင်ငံ GDP ရဲ့ဒီ 3.9% လောက်သုံးပါတယ်အဲ့တော့ထိုင်း GDP လို့ပြောရင်ကျွန်တော်တို့မြန်မာပြည် GDP ထက်အများကြီးကြီးပါပဲအဲ့သူက6ဆခွဲလောက်တောင်ကြီးရတာပေါ့နော်အဲ့ဒီနေရာမှာသူကသုံးတာ 3.9% လောက်သုံးတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူပြန်ကယ်ခေါ်တာပေါ့ဘုဥ္စာကျွန်တော်တို့လူမှုဝန်ထမ်းကျေးဇူးရင်းနဲ့ဒီဆက်လက်ပြီးခန္ဓာရေးဌာနပေါ့နော်ဟုတ်ကဲ့သူတို့သုံးတာကြတော့ကျွန်တော်တို့လက်ရှိ budget ရဲ့ 0.25% လောက်သုံးလိုက်ရဒါပြီးခဲ့တဲ့ကျွန်တော်တို့ဒီ2018 budget ထဲမှာတွေ့တာပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်အတော်ကြီးကိုပမာဏအားဖြင့်ဆိုတော့ကွာခြားတဲ့အနေအထားရှိပါတယ်နောက်တစ်ခုကကြတော့ဒီကျွန်တော်တို့အမေရိကန်မှာဆိုရင်တော့ FEMA လို့ခေါ်တာပေါ့အရေးပေါ်စိတ်စားတုတ်ပြန်ရေး agency မျိုးရှိပါတယ်ထိုင်းနိုင်ငံမှာလည်းအလားတူ company ဖွဲ့ထားပါတယ်မြန်မာနိုင်ငံမှာလည်းဒီသမရဦးထင်ကျော်ရှိတော်ကလက်မှတ်ထိုးပြီးတော့ကျွန်တော်တို့2016ဇူလိုင်လောက်မှာဖွဲ့ထားပါတယ်ဒီအရေးပေါ်ဒီ emergency management committee ပေါ့နော်ဆိုတော့အဲ့မှာဒီသမရဦးဆောင်ပါတယ်ရဲချုပ်ကနေပြီးတော့အကြီးအမှုဖြစ်လုပ်တဲ့ committee ပေါ့ဆိုတော့ဒါကပြဿနာကဒီ committee ကအစံတိတ်ပြီးတော့ဘယ်ပြောင်းနေမှမသိဘူးလို့ဖြစ်နေတာပေါ့နော်
ဟုတ်ကဲ့ကိုအမကြီးချေစွန့်နေပြီချေစုပါစောစောကဒီကိုအောင်စောကိုလည်းကျွန်တော်တခုပြန်မေးနေတာအခုဒီချက်ပါပဲဆိုတော့ကျွန်တော်တို့ဒီဟိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘာသာရေးယဉ်ကျေးမှုအပိုင်းတွေမှာစိတ်ကွာတာမဟုတ်ဘူးဒီလူမှုရေးအရာတွေလည်းထိတွေ့ဆက်ဆံမှုတွေကတကယ်တမ်းကျတော်တော်များပါတယ်ဒါပေမဲ့ဒီနိုင်ငံရေးစီးပွားရေးနဲ့ဒီဖွံ့ဖြိုးရေးအပိုင်းကွာချက်တွေကြောင့်ဒီလိုအရေးပေါ်အခြေအနေတွေတုံ့ပြန်တဲ့နေရာမှာကွာနေတာမျိုးလားကိုတော်
အဲ့တော့အမှန်ပါပဲကျွန်တော်တို့တုံးချက်ကျွန်တော်ဒီနေရာကြီးပိုင်းရှိတဲ့တုံးချက်မှာလည်းအဲ့ဒါကိုထောက်ပြထားတယ်ပေါ့နော်အဲဒီကျွန်တော်တို့ရဲ့ဒီဥနာကောင်တို့မြေပြောပါပါတယ်ကျွန်တော်တို့ဘက်ကဒါတွေနဲ့ပတ်သက်ရင်ကျွန်တော်သုံးနိုင်တဲ့ဘတ်ဂျက်အားတွေပါတယ်အားနဲ့တာတွေဟောတာတွေကလည်းအရင်ကိုတာသွားတယ်လို့ကျွန်တော်တုံးတက်နေရတာပြင်ဆင်မှုတွေပေါ့နော်တကယ်လို့ဒီလိုကိစ္စနဲ့တကယ်လို့ဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့နဲ့မျိုးအိုက်မှာဆိုအကလေးကြီးကထိသွားနိုင်တယ်ပေါ့နော်အဲကျွန်တော်တို့ပဲတုံးတက်လို့ရတယ်ဘာကြောင့်လဲဆိုတော့ဒီတိုင်းမှာတော့မှဒီအထက်ဝန်ကြီးကိစ္စတွေဒီ 5G တွေ့ရတဲ့ကိစ္စတွေရေးနေဖို့ထောက်ရတဲ့ကိစ္စတွေကျွန်တော်မျက်မြင်ကိုယ်တိုင်ဆိုရင်ကျွန်တော်တကယ်ကို message နော်တကယ်ကိုအလွန်ကြီးမားတဲ့ဟိုစက်တွေဟလာငွေတွေငွေကြီးသုံးဆမှုတွေတက်အင်အားဆိုရင်1000ကျော်ကြီးတဲ့ခုပဲ1000ကျော်ဒင်းပေါင်းရဟန်းရင်ပေါင်း72စီနော်ပြီးတော့တခြားဟို Ministry of Health ဆိုရင်လည်းဒီကမ္ဘာ့ဝန်ထမ်းတွေလည်းသူကညာနဲ့ကြည့်ရောက်နေကြတာလေပေါ့နော်အဲ့လိုပေါ့တခြားပစ္စည်းကလေးတွေသုံးရတာလေရှိအောက်ဆီဂျင်ဘူးပေါင်းညာနဲ့ကြည့်သုံးခါတွေသွင်းရတော့ဒါဟုတ်လေသူတို့ကနှိုင်းရဲ့သုံးရဲ့အတွင်းကိုရအောင်ကိုသူတို့ mobilize လုပ်နိုင်တယ်တခြားတဲ့ဖြည့်ပြောင်းသေးနေတယ်စီးုံနေတယ်ပေါ့ဆိတ်ဆက်မှုတွေအပြည့်လုပ်နိုင်တယ်ပေါ့နော်တခြားတဲ့မီဒီယာတွေကိုလည်းအကုန်လုံးတခြားသူတို့နှိုင်းနေလုပ်နိုင်တယ်ပေါ့အဲ့ဒါတွေကိုညီမကြီးကဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့ကအဲ့ဒါပေါ့ကျွန်တော်ဟိုတလောဆိုရင်လည်းအမိုက်ပုံညာကုန်မှာအမိုက်ပုံပြီးလောက်နေတဲ့ကိစ္စကိုပြောကြဆိုကြတယ်ဆိုရှယ်မီဒီယာတွေအရင် active ဖြစ်တဲ့ခါကျတော့ပြောကြဆိုကြတဲ့ခါကျွန်တော်တို့အလား9ရက်6ရက်တစ်သက်လောက်ကျွန်တော်တို့ချိန်ယူစောင့်စားရတယ်ပေါ့နော်။နောက်သုံးပိတ်ကြမှအနာကုမ္ပဏီကနေဝင်ဆိုတဲ့ခါကျတော့အဲထိုင်းနိုင်ငံဒီမိုလစ်ဒီစီဆိုတဲ့အရာတွေကိုအမိကတော့ချိုးစားရတဲ့ကိစ္စတွေပါ။ကျွန်တော်ကအဲ့တော့ဒီစင်နာရီဖြစ်ခဲ့ပြီဆိုရင်ပေါ့နော်။ဒ
the Gelu Yan, Yama, Yangum, Hope, and Rama, the Gelu, Genoruhala, Diana, Mary, my chick heavy swan, Rama, the Northern and Maduwe, the Alu, the North and Army, the Bajamaneso, the Panaman, the Yao, Ancestor, the Yao, Guabu, the Yamari, the Radio, my Panaman, she said, No, me, a chain mare, and he clearly. ตัวบ้านเนี่ยก็ส่งมาให้ครับเนาะอะไรมีเลยว่าเราที่ที่ที่ไปกับเลนไลท์คาร์บอนโลเนี่ยเนี่ยเราสร้างมีสรุปเราที่มาอันนี้ได้การเงินดีๆเยอะๆจริงๆเนี่ยได้แล้วเนี่ยถ้าจะไปทุยคอร์ดอะไรเงี้ยจริงๆตอนนี้ลูกนี่เลยวันนี้เนี่ยมาเลยตอนนี้ลูกนี่เลยเนาะตอนนี้ลูกนี่ลงส่งเนี่ยมาเลยสุดเลยที่ทารีกูรู้จริงๆเลยเนาะส่งมาเลยเนาะเจ้าที่นักสิ่งสารเช่นลูกนักธรรมะ
โอเคก็สุนีพี่อาชีพว่าสำหรับเจ้าโน้ดีสุนีเวทตัวก็พาวเวอร์มุดมาที่ยาวเลยลีแรงมาหุ่นชินไปเลยกูไม่มาเจ้าโน้ดีท่านเองมาอาชีพสับปีช่วยพี่เอาลูกมาเลยยี่สาวนี่เป็นปกปักกูไม่มาเจ้าโน้ดีเชื่อมาโน้ดีกูวางสารุกูวางตัวนี้โน้ดีเชื่อได้ใช่ไปเลยเจ้าโน้ดีลุ่มยูเชื่อได้แบบมาจิมาพี่แค่ไม่สรุปเชื่อแต่ก็ไม่รู้ยังไงกูเลยพอพี่เราจะเจ้าโน้ดีมาเส้นเต็มพี่ดีกูโน้ดีท่านมาสรุปเชื่อโอ้ซาซาเอะมีเ ည်းသွားလာပြီးစောင်းရနေဆိုမြန်မာနဲ့ထိုင်းတို့ကိစ္စမျိုးတွေမှာဘာများกว่าကိုမင်းမင်းကတွေးမိလဲဟိုကိုမင်းမင်းအမြင်လဲဆွေးနွေးလို့ရပါတယ
်ဟာနံပါတ်၁ကတော့ကျွန်တော်မြင်တာအစိုးရဘက်မှာနော်အာအစိုးရပြည့်ရတဲ့ဟိုတောင်းဝင်မှုတောင်းဝင်ခံမှုရဲ့နောက်သူ့ရဲ့ဟိုနိုင်ငံသားတွေဒီသားရင်းတွေကိုတံပိုးထားမှုရဲ့အဲ့ဒါအဓိကกว่าလည်းကျွန်တော်မြင်တာက
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်စောတော့ကျွန်တော်ပြန်မေးချင်ပါသေးတယ်နောက်တစ်ခုကအခုဒီ5 follow အတင်ဒီကလေးကိုကယ်ဆယ်ရေးကိုကျွန်တော်အခုဆိုမြန်မာနိုင်ငံဘက်ကလည်းတာသေးတော့ကုနေတာရှိပါတယ်နောက်မြန်မာနိုင်ငံသားတွေကလည်းစိတ်ဝင်စားစောင့်ကြည့်နေတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ follow အထူးသဖြင့် social media တွေမှာဒါထိုင်းကနာမည်ကြီးကြီးလို့တက်တက်လှုပ်တာလို့နောက်ပြီးတော့ဒီမြန်မာနိုင်ငံနေဆက်နှမ်းမှာလာပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်နေတာဒီအချုပ်ချာအနာကိုမထိအောင်သတိထားရမယ်ဆိုပြီးအဲ့လိုပြောဆိုဆူဆန်းနေတဲ့ဒီလူမှုကွန်ရက်တွေမှာတွေ့ရတယ်လေဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရမယ်ကိစ္စမျိုးတွေမှာတော့ဒီလိုအစိုးမြင်နေကြတာဘာကြောင့်ဘလို့အကြောင်းရင်းတွေရှိနေတယ်လို့ပြောနိုင်မှာကောင်းနေ
ကျွန်တော်ချုပ်ပြောရင်တော့နှစ်ချက်ပြောရင်လည်းကတစ်ချက်ကတော့လူသားဆန်မှုပေါ့။ဒါကျွန်တော်တို့တစ်ခါတလေကြတော့လေ sensitivity လို့ခေါ်တဲ့ဘလောက်ဒီတချို့ကိစ္စတွေမှာပြဟိုလူသားချင်းစာနာထောက်ထားမဲ့ကိစ္စတွေမှာဟိုမထောက်ထားနိုင်တဲ့အနေအထားတွေရှိတယ်ပေါ့နော်။ဒါလည်းအံ့ဩစရာကောင်းပါတယ်။နောက်တစ်ခုကကျတော့ဒီ Facebook မှာလည်းဖြစ်လာတော့ကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ဘူး။ကျန်တဲ့နိုင်ငံတွေမှာပါကြုံရတဲ့ပြဿနာ fake news လို့ခေါ်တာပေါ့ဗျာ။ဒီတကယ်အတုမှားကိစ္စတွေဆိုဒီပြဿနာတွေရှိပါတယ်။ဆိုအဲ့ဒီနေသားမှာတော့ကျွန်တော်တို့ဟိုဘုရားဘာသာစကားနဲ့ပြောရင်တော့အဝိဇ္ဇာပေါ့ဗျာမသိလို့မှားကြရဲဆိုတဲ့အနေအထားမျိုးပါပဲဆိုတော့အဲ့တော့ခုနကလိုတရင်မှားတွေဖလှယ်ကြတယ်နောက်တစ်ခါကျတော့အပမအမနာပါပြောကြတယ်ပေါ့နော်ဆိုတော့ဒီလိုအနေအထားတွေကတော့ကျွန်တော်ရှင်းတယ်မကောင်းပါဘူးကျွန်တော်တို့ဒီမှာလည်းအများကြီးတွေ့နေရပါတယ
်ဟုတ်ကဲ့ကိုကောင်းမင်းကျေးဇူးပါကျွန်တော်တို့ဒီကိုအောင်စောတယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကောင်းတော့ပါပြီဆိုတော့ကိုအောင်စောရေဆော့ဆော့ဆွနေလက်ဆန်းနဲ့တော့ပြတ်သွားတယ်ကျွန်တော်ဟိုမေးချင်တဲ့မေးခွန်းကတော့ပေါ်လို့ဒီမြန်မာနိုင်ငံသားတွေချားမှာဒီလိုလူသားချင်းစာနာမဲ့ကိစ္စမျိုးတွေမှာတော့အစိုးမြင်သဘောထားတွေရှိနေတာဟိုဘလို့ချင်းတွေကြောင့်အကြောင်းရင်းခံလာတယ်လို့ယူဆလဲဆိုတော့မေးခွန်းမှာကိုအောင်စောအဲ့ဒါနည်းနည်းဆွနေပြပါဦးခင
်ဗျာဒီလိုကဆိုရှယ်မီဒီယာလို့ခုနကျွန်တော်ပြောနေတဲ့ကိစ္စပေါ့နော်ဆိုရှယ်မီဒီယာနဲ့ဒီကိစ္စနဲ့ပတ်သက်ပြီး clay နဲ့ပတ်သက်ပြီးတော့အဲရေးတဲ့ဒါတဲ့ကိစ္စတွေပေါ့မြန်မာနိုင်ငံမှာတော့ဒါလည်းပတ်သက်ပြီးအမြင်မျိုးရှိကြတာမျိုးတွေအဲပြောကြတာတကယ်တကယ်တော့မဟုတ်ပါဘူးဒီ project ဆိုရကမကြခင်မှာဒီ election လုပ်ဖို့သူတို့အဲ agree ပြုထားပြီးပြီဆိုတော့2019မှာသူတို့အကြိမ်နဲ့တွားမယ်ပွဲဖြစ်တယ်ဆိုတော့ဒီကလေးတွေဒီချိန်မှာကိုကယ်ဆယ်ဖို့ကိစ္စကိုနိုင်ငံတော်အဆင့်ဆိုသတ်မှတ်ပြီးတော့ကိုသူတို့အကြီးရတဲ့တပေါင်းစုပြီးတော့ဘင်းနန်းတော်ကိုယ်တိုင်ကတရားကို24နာရီစောင့်ကြည့်ဒီကလေးတွေမြင်ရအောင်ကဲထုတ်ပြရမယ်ဆိုအမိန့်ချထားပြီးသားဖြစ်ပါတယ်။ငွေကြီးနေတဲ့အများကြီးတုံးချပြီးတော့လှုပ်ထားတာပေါ့လေ။ဒီကတခုတိမ့်ပါခဲ့ရင်စောင်းပါခဲ့ပြီဆိုရင်လည်းကျွန်တော်ထင်တယ်ဒီအစိုးရအများကြီးအချက်အချင်းမှာဖြစ်ပါတယ်။ဒါကြောင့်ဒီဟာကိုဟိုတလောကဖုကက်မှာဆက်လေမောက်တာလူ350တရားကိစ္စတော့မီဒီယာတော့ attention ပေးတာမတွေ့ရပါဘူး။တကယ်တော့ဒီကလေး73ရောကိစ္စကတကယ် human interest story ပါ။ဒါဟုတ်ပဲဟလာတကယ်ဘာလုံးအောင်ဟလာအထိုင်းနိုင်ငံအောင်အထိုင်းဆိုးအောင်တိကျချက်ချက်မမတ်နဲ့တကယ် positive ဖြစ်တဲ့ outcome ဖြစ်တာတကယ် account ဖြစ်ဖက်ကိုရောက်လာမယ် outcome ကိုထွက်လာအောင်အတင်းကိုစူးစမ်းနေတာတွေ့ရတာပေါ့လေ။နော်အဲကြောင့်လဲကျွန်တော်ထင်တာပြောချင်တာဒီ media management ဆိုတဲ့ကလုံးကိုကျွန်တော်သုံးသပ်ပါလဲဆိုတော့
ီအခုဆိုရင်လည်းအဲဒီကူပေါင်းကောင်ပိတ်တာရဆိုတာဒီမိညာစလို့ကျွန်တော်သိရတယ်ဒါပါလေကုံလုံးအဲ့မှာအကုန်စုရုံးနေကြပြီဆိုတော့ဆိုတော့ဒါပေမဲ့မီဒီယာလည်းတကယ်အဲ့မှာအကုန်လုံးကတထောင်လောက်စုပြီးရောက်နေကြတယ်ဆိုခုခုသာဖြစ်ခဲ့ရင်တခုဒီတင်းနဲ့ပတ်သက်အတင်းဆောင်ဖြစ်ခဲ့ရင်တော့မှ rumor တွေထွက်သွားခဲ့ပြီဆိုရင်တော့မှကျွန်တော်ထင်ဖန်ဆိုတာအဲ့ဒါဘီးမီခံတော့မဟုတ်ဘူးဘာကြောင့်လဲဆိုတော့တလောတော့ကတင်းကသောင်းနေပြီဒူရီသောင်းနေပြီတော့ဟာလားဖေတို့တခုကနေပြီးတော့ဒီ operation က၄လောက်လောက်ကြာနေတယ်၅လောက်လောက်ကြာနေတယ်ဆိုတဲ့ကိစ္စတော့မှအဲ့အဲ့တော့ပြန်ပြီးတော့အတင်းကြံနေရတယ်လေ
ဆို
တော့ဒါတွေနဲ့ပတ်သက်ရင်တို့အသေးချောင်း view site ကြီးတိုင်းတွင်နေရတယ်ပေါ့ social media response လည်းအများအောင်များလာပြည်မြန်မာပြည်ပဲတဲ့မှာလာဒီလိုပါပဲအဲ့မြန်မာပြည်မှာဒီလိုကိစ္စမျိုးဖြစ်ပြီဆိုတော့လေအဆုံးပိတ်ကြတော့ကျွန်တော်တို့ကြုံခဲ့ဘူးပါလေအဲ social media ရဲ့တောင်းကိုပဲဆိုရရင်တုံ့ပြန်တော့ရေးသွင်းနံပါတ်1စူးစမ်းတယ်ရင်းနှီးထိန်းသိမ်းနိုင်ဖို့သူစူးစမ်းအောင်မတဲ့အဲ့ social media ရဲ့ pressure ကဒီမှာလည်းအရင်ကြည့်အောင်ကျွန်တော်တွေ့ရတာလေနော်
ဟုတ်ကဲ့ကောဆိုကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီလို Facebook ကနေ email တွေကနေကျွန်တော်တို့မှတ်ချက်ပေးထားတယ်ဒီလိုလဲဖော်ပြခြင်းပါရဲ့အရင်ဆုံးကတော့ကျွန်တော်ဒီမှာ Facebook ကစာတို့တချို့လဲရှိနေပါတယ်မင်းမင်းဆိုးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံသားတွေရဲ့အသက်တွေကိုခေတ်ဆက်ဆက်ဆိုးရတယ်တံမိုးမထားခဲ့ရပါတဲ့နောက်တူကတော့အလွမ်းကပြဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာနိုင်ငံမှာဆိုသေလမ်းမဲ့ရှိမယ်တဲ့ဘယ်သူမှလဲကုညီမှာမဟုတ်ဘူးတဲ့နောက်တယောက်ကတော့ Jin P Cup ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာကတော့ကေဆေးရေးပဲဝါသနာပါတယ်တဲ့ကျူတင်ကာဝေးကိုစိတ်ဝင်စားဘူးတဲ့နောက်တူကတော့ကျော်တောင်းဆိုတဲ့သူပါသူကတော့နာဂက်စတုံးကဘယ်သူမှအလားမခံဘူးတဲ့ကိုကောကိုကူကထိုင်းနေမတက်သေးဘူးဆိုသူကခက်ရွရွရေးတာပါတယ်နောက်တယောက်ကလည်းအောင်တင်မိုးဆိုတဲ့အကောင့်မှာသူကတော့ကျွန်တော်နိုင်ငံမှာဆိုရင်တော့ဘောင်နေပြောသလိုကန်စီမန်နဲ့အတိုင်းပါဥပါချင်းရပေါ့လေဆိုပြီးသူကလည်းခဏနောက်ရေးထားပါတယ်တချို့စာရည်လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမတ်ွယ်နေမတ်ပေတာဆိုတဲ့အကောင့်ကကျမထိုင်းမှာနေပါတယ်တဲ့စီမံခန့်ခွဲမှုတွေအရန်တော်ပါတယ်မြမပြည်မှာဆိုရင်ဒီလိုမျိုးအခက်အခဲတွေဖြစ်လာရင်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့ဘလို့တာဝန်ယူပြီးဖြေရှင်းပေးမလဲတဲ့မြမနိုင်ငံကခေါင်းဆောင်ကြီးစီမံခန့်ခွဲမှုရည်ရွယ်ချက်တွေတည်ကျပါတယ်တဲ့ထိုင်းမှာရွာရှိရင်မီးရှိတယ်မီးရှိရင်ဖုန်းလိုင်းရှိတယ်စေဘီကနဲ့လမ်းတွေလည်းကောင်းကောင်းခင်းပေးထားပါတယ်တဲ့ရီမိုးဆိုတဲ့အကောင့်ကတော့ထိုင်းကစစ်ဆိုးရဖြစ်ပေမဲ့မြမအဆိုးရနဲ့ပြည်သူအပေါ်ထားတဲ့စိတ်ဓာတ်ကွာခြားလို့ပေါ့တဲ့သူတို့အသက်ရှင်တာကအဲ့ဒါမှတက်မတော်သားပါတဲ့အတူယူကြပါခမရတို့မရှက်ကြဘူးလားတဲ့နောက်တွယ်တစ်ဆိုတဲ့အကောင်ကတော့ထိုင်းနဲ့မြန်မာကူညီကယ်ဆယ်ရေးအကွာကြီးကွာတာကိုတွေ့ရမှာပါတဲ့ဆရာနာရှင်ခေတုံးကဆိုလို့ရှိရင်နာဂိမုံတိုင်းတိုက်လို့လူတသိန်းကျော်လောက်တင်နေတဲ့အချိန်မှာတော့2008အခြေခံဥပဒေကိုအတည်ပြုပေးဖို့မဲပေးခိုင်းတာကတိတ်ကိုအယူဆအကြီးတန်းပါတဲ့ဒါမဲ့အခု NND လိုပြည်သူကိုမျက်နှာမူတဲ့အစိုးရတက်လာချိန်မှာတော့ကူညီကယ်ဆယ်ရေးတကယ်လို့လိုအပ်လာမယ်ဆိုရင်တော့အချိန်နဲ့တပြေးညီလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
โอเคสวัสดีสายผัดไปแล้วเจซุบาสรแล้วเราดีมานอกจากเราอีเมลเนี่ยไปปุ๊บท่าได้สารสองแล้วชื่อนี่บาร์เนี่ยตัวก็อเมริกันพี่อ่ะสรมองตัตนะว่าโกยันไหนผัดไปบ่าครับ
ตะเดนมีเดียเนี่ยลุละขွင့်หาบลาอเยจี้ซะเลยสรอะกูท้ายနိုင်ငံเมไซမျိုးอนีจောက်ไหลกูได้ปိတ်มินี่ได้ลุงเหงบอลลงมา12รอบเนี่ยนี้ญาเสียตะหยอกกูเกเรไอ้ลงงานเนี่ยก็มีมองทุบปะนี่ได้โลยูซามีบาร์ပြည်တွင်းသတင်းမီဒီယာတွေကပြည်ပသတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးအဆက်မပြတ်သတင်းထုတ်ပြန်နေကြကြောင့်ထိုင်းပြည်သူတွေသာမကတကမ္ဘာလုံးသိရှိသွားကြပြီးတော့အကူအညီကယ်ဆယ်ရေးအကြံဉာဏ်ကောင်းများပေးနိုင်ကြုံသာမကအတွေ့အကြုံချင်းကြတဲ့နိုင်ငံတွေကကျောင်းကျင်သူတွေကလည်းတိုက်ရိုက်ကူညီခွင့်တွေရရှိနေတဲ့အတွက်ထိုင်းဆိုရကိုချီးကျူးဂုဏ်ပြုနေကြပါတယ်။နောက်ပြီးဆိုရရဲ့ပွင့်လင်းမြင်သာမှုနဲ့ထိန်းချုပ်ကန့်သတ်မှုတွေနည်းပါးမှုတွေကြောင့်ဘာသာရေးလူမှုရေးအဖွဲ့အစည်းတွေနဲ့ထိုင်းတပ်မတော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝမ်းမြောက်အားကြွယ်တွေ့မြင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းအစိုးရအနေနဲ့တောတောင်တွေနီးစပ်ရာဘာသာရေးစောင့်အုံတွေမှာပုံရှောင်နေရတဲ့ဆစ်ဆောင်ဒုက္ခတွေရဲ့အခြေအနေတွေကိုအမှန်တိုင်းသိနိုင်အောင်မီဒီယာလွတ်လပ်ခွင့်တွေပိုမိုပေးတယ်လို့မီဒီယာတွေအနေနဲ့လည်းအကန့်အသတ်တွေကြားကရနိုင်တဲ့နည်းလမ်းတွေနဲ့ဆစ်ဆောင်ဒုက္ခတွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခံစားနေရတဲ့ပြည်သူတွေရဲ့သတင်းတွေကိုထိုင်းမီဒီယာသမားတွေလို့အဆက်မပြတ်ဖော်ပြပေးတယ်လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရနဲ့တပ်မတော်ခေါင်းဆောင်တွေအနေနဲ့ထိုင်းအစိုးရရဲ့ပွင့်လင်းမြင်သာတဲ့ကယ်ဆယ်ရေးစီမံခန့်ခွဲမှုပုံစံတွေကိုအတူယူသင့်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါ။ဒီထဲကအချက်တချို့ကတော့ဆက်စွားတော့ကိုအောင်စုကထောက်ပြရည်လည်းရှိပါတယ်။ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုတစ်ချက်မေးချင်ပါတယ်။ကျွန်တော်တို့ဆိုတော့ဒီဟိုပေါ့လေသတင်းမီဒီယာခန်းကဏ္ဍတွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုအရေးပေါ်အခြေအနေတွေဇုံတရာကျင်ဝရဲဆိုရင်မြန်မာနိုင်ငံရဲ့အခြေအနေရောဒီလိုလူလူသိအောင်ချင်းချင်းပြင်းပြင်းလုံနိုင်တဲ့အခြေအနေမျိုးလက်တလုံးမှာဘယ်လောက်များရှိရလို့ကိုအောင်သူငယ်သုံးသပ်လို့ရမယ်။
အခုတစ်ပြင်းတော့ဒီလိုထိုင်းနိုင်ငံမှာကအားကောင်းချက်ကလေနေရာတော်တော်များများမှာ loudspeaker တွေရှိရကြအဲ့ဒါကပါလဲဆိုရခါကြတော့အရင်တစ်ခေတ်တုန်းကကျွန်တော်တို့ civil defense ပေါ့ဗျာဒီအရက်တကပြည်သူ့စစ်တဘောစာကိုရေးစနစ်လုပ်ထားတဲ့အပေါ်မှာနေရာကြီးရွာတော်တော်များများမှာ loudspeaker တွေရှိပါတယ်ကျွန်တော်အဲ့တော့ဒီတဘောကတ်ဘေးတွေပါနေဖြစ်လာလို့ရှိရင်သူတို့ကချက်ချင်းသတင်းပေးနိုင်ရဲ့နောက်တစ်ခါ FM radio တို့လူမျိုးတန်ကြားတို့ဆိုတော့ဒါတွေကလည်းသူတို့အတွက်ပို့ပြီးတော့ဟိုမြန်ဆန်တဲ့ဟိုသဘောမျိုးရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာကျတော့ဒီခုနပြောတဲ့ကိစ္စတွေပေါ့နော်ရုပ်မြင့်တန်ကြား FM radio ခုနလိုသတင်းပေးမဲ့ကိစ္စတွေကတဘာဝကတ်ပြီးဖြစ်မှာဆိုရင်အားနည်းတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီမှာဒီသတင်းမီဒီယာကိုထိန်းချုပ်ခြင်းနဲ့ဆန္ဒကရှိတုံးမင်းလို့ထင်ပါတယ်အထူးသဖြင့်အခုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စပေါ့နော်ဒီသတင်းမီဒီယာဒီသွားခြင်းနဲ့ဒီ access ကိစ္စတွေမှာလည်းအခုချိန်ထိတော်တော်စကားပြောနေကြရတော့ပေါ့
ဆို
တော့တဘာဝကတ်ပြီးဖြစ်လာတဲ့အချိန်မှာလည်းဒါမျိုးတွေကြုံနိုင်တယ်လို့ထင်ပါတယ်
โอเคขออนุญาตสนิทไปขอเชิญบาคุณเราไปปูท่าได้สาตะชุจันนี่บาได้สรเอาปฐมาลงสาตะซองก็โหว่าตะเนเนาะโกโกดอกตอร์จ่อชิ้นเนี่ยสาบามัสสุหมอมแม่ผัดแยกไปบาคุณ
ไทยနိုင်ငံမှာဆေးဆိုးရယာယီအုပ်ဆိုးနေတာအတော်ကြာသွားပါပြီ။ဘာပဲဖြစ်ဖြစ်ဒီအချိန်မှာနိုင်ငံစုံကိုစူးစီးနိုင်ခဲ့တဲ့အတွက်လေးစားမိပါတယ်။နိုင်ငံစုံကနည်းပညာနဲ့တက်ကြွသူတွေရဲ့ဇွဲလုံးလာကြံ့ရည်ဖန်ရည်ကိုတော့ချီးကျူးလို့မကုန်နိုင်ကြပါ။ဝီမန်တာဓိပတိပါပဲ။မိုင်းဖုံးဆရာတော်ရဲ့မေတ္တာဓာတ်ကလည်းအတော်ဆူးရှာလာပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအပေါင်းလက္ခဏာဆောင်ပါတယ်။ငွေကုန်ကြေးကျခံနိုင်တာဟာလည်းအသာချက်တစ်ခုပါ။ဟိုရင်ကကလေးကတဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနဆိုတာစနစ်တကျဖွဲ့စည်းပြီးသားပါခရိုင်အုပ်ချုပ်ရေးမှုအစင်မှာဘေးအန္တရာယ်ဆင့်သက်မှတ်ခြင်းနဲ့တုံ့ပြန်ကယ်ဆယ်ရေးအတွက်ရန်ပုံဝင်နဲ့ထောက်ပံ့ပစ္စည်းပေးစွမ်းနိုင်တဲ့အခွင့်အာဏာရှိပါတယ်အရန်ကောင်းတဲ့ဖြေလျှော့စနစ်တစ်ခုလို့သုံးသပ်ချင်ပါတယ်အရေးကြောင့်ဆိုရင်ကိုစီကိုစီနိုင်ရခန့်ကပါဝင်ကြမယ်ပြည်ရင်းပြည်ပါလူမှုရေးအဖွဲ့တွေကလည်းအားကောင်းမောင်းတန်တွေကြီးပါပဲချီကျူးဂုဏ်ပြုရမယ့်သူနောက်တစ်ယောက်ကျန်ပါသေးတယ်သူကတော့နီးပြကလေးပါပဲသူသားမစီမံတတ်ရင်အမိတ်မပေးတတ်ရင်မစူးစီးနိုင်ရင်ဥမဆောင်တတ်ရင်ဒီကလေးတွေရဲ့ရှေ့ရွေးဟာမတွေးဝင်စရာပါနားကွဲရင်ကြားကြိုက်ခရရမှာမြေကြီးလက်ခတ်မလွဲပါဘူးထိုင်းနိုင်ငံမှာ team building ကအတော်အားကောင်းနေပါပြီနေရာလိုက်အကောင်းဆုံးကစားနိုင်ပြီးတော့ရှေ့တန်းကိုပံ့ပိုးနောက်တန်းကိုဆင်းပြီးကူနိုင်တဲ့ဘောလုံးအသင်းကြီးတစ်သင်းနဲ့တူကြောင်းပါဗျာကလေးတွေအများဆုံးဂူတွေကနေလွတ်မြောက်ကြပါစေလို့မေတ္တာပို့တာလိုက်ပါတယ
်ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှိန်ပါခင်ဗျာနောက်တူကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုရန်နိုင်ဖတ်ပြပါဦးခင်ဗျာ
ကျွန်တော်ကဖြိုးဝင်းထက်အောင်မှာထိုင်းနိုင်ငံကအဖြစ်ပြက်ကိုကြည်ပြီးမာရီအတူယူစင်တာတွေကတော့လူသားရဲ့အသက်ရှင်မှုကိုတန်ဖိုးထားသောအစိုးရရေးပေါ်အခြေအနေပေါ်အမျက်မထုတ်သောလူအဖွဲ့အစည်းနိုင်ငံကာပူးပေါင်းဆောင်ရွက်မှုကိုအတိအမှတ်ပြုသောအတွေးခေါ်ပြစ်တင်ဝေဖန်လက်ညှိုးထိုးမနေပဲလက်တွေ့ဆောင်ရွက်သောနိုင်ငံဝန်ထမ်းများဒါပြင်နီးပြဆရာတဦးရဲ့ဘလို့အချင်းနေအခက်ခဲကြုံနေပေမဲ့အားမလျှော့ပဲစိတ်ငြိမ်ငြိမ်နဲ့တစ်ဖွဲ့လုံးကိုထိန်းသိမ်းထားနိုင်သောခိုင်မာလာတဲ့စိတ်သက်စရတာတွေကစံနမူနာပြလိုက်တာပါပဲလူသားလုံးညိုရေးအသက်ရှင်ရည်တည်ရေးမစုံမနစ်ဇွဲမျောလင်းချက်ရှင်သန်မှုတွေကိုအတူယူသင့်ပါတယ်ကျေးဇူးတင်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လေးအဆုံးမသတ်ခင်မှာကျွန်တော်ကိုမင်းမင်းကြံရှိနေပါသေးတယ်ကိုမင်းမင်းကိုဟိုဟိုလဲဆွေးနွေးစီရင်တာကျွန်တော်ဒီမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံကယ်ဆယ်ရေးလုပ်ငန်းတွေကနေအတူယူစီရလေးလာစီရဟိုလှုပ်စီခြင်းနဲ့ဆန္ဒတွေဘာတွေများရှိမယ်လို့ကိုမင်းမင်းအနေနဲ့ယူဆလဲခင်ဗျာကိုမင်းမင်းဟိုသဘောထားကိုလဲတစ်မိနစ်လောက်ဆွေးနွေးလို့ရပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အာမတတ်ပြီနေရတော့ဟိုပါတော့နော်ဒီထိုင်းနိုင်ငံမှာဘယ်လိုကိစ္စပဲဒီကိစ္စမှာဆိုလို့ရှိရင်ဒီအတွေ့အကြုံစစ်တပ်နော်ဝန်ထမ်းပြည်သူအားလုံးသူတို့နိုင်ငံတော်ဝန်ကိုသူတည်ရဲအဲတက်ညီတက်ညီလို့ခေါ်ရတာတရားဒါသူတည်ညီနေပြီပေါ့နော်အဲဆိုအဲ့ဒါအတ္တိကိစ္စအတွက်ဆိုရင်ဒါအရင်အတူတူဆန်ကောင်းတဲ့ကိစ္စနောက်တစ်ခုကပေါ်မှာရှင်းလင်းသွားတဲ့ဒီတိုင်းနဲ့အပြစ်မတင်တဲ့ဟာပေါ့နော်ကိစ္စတစ်ခုမှဆိုရင်သူတို့ဤအောင်သူတို့ဟိုဇုံဇလုံးနဝရိယနဲ့သွားတယ်အဲနောက်တစ်ခုကကျွန်တော်တွေ့ရဆနစ်ကအထိုင်းနိုင်ငံမှာဆိုလို့ရှိရင်အဲဆနစ်ကကောင်းတယ်ဆနစ်ကျတယ်အာနောက်တစ်ခုကသူတို့ပညာရေးကျွန်တော်ကပညာရေးမှာဆိုလို့ရှိရင်ကောင်းမွန်တဲ့ပညာရေးပြီးတဲ့ကျိုးစိတ်ပညာရေးထဲမှာတခါတည်းသူတို့ကျွန်တော်ကပြောတင်းသေးခြင်းတို့အားကစားတို့ဟိုတခါတည်းသူတို့ကျဲပြီးတော့ပြီးတဲ့ခါကျလစ်ကျင်နေတာဖြစ်တယ်ပေါ့နော်ဆိုတော့အဲပညာရေးကသူတို့ရဲ့အဆုံးဖြတ်ဖြစ်တယ်အဲနောက်ပြီးတော့တစ်ဆက်ထဲမှာပဲသူတို့ဟိုအပိတ်ကြနိုင်တဲ့အခြေအနေတွေ့ရတယ်နော်
โอเคကျွန်တော်ကတော့အခုကဟိုမိနစ်ဝက်လောက်ကျွန်တော်အချိန်စက္ကန့်30လောက်အချိန်ရနေသေးတဲ့အတွက်ကျွန်တော်ကိုအောင်စော်ဘယ်အပိတ်အနေနဲ့ဆွေးနွေးပေးစေချင်ပါတယ်ကျွန်တော်တို့အခုမြန်မာနိုင်ငံအနေနဲ့အခုထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးလုပ်ငန်းအနေနဲ့အတူယူစရာလေ့လာစရာအကောင်းဆုံးတစ်ခုအနေနဲ့ပြောမယ်ဆိုရင်ဘာများရှိမလဲခင်ဗျ
အာကျွန်တော်တင်တဲ့ coordination ပါပဲ coordination ပါပဲ
Japan တဲ့ဘက်ကမှာအဲ့ထွေအုပ်နဲ့အဆိုးရနဲ့တက်နေပြီးနေတဲ့မှာအကုန်လုံးဒီမှာဆိုရင်လေ Japan ဘက်ကမှာ coordination ကောင်းတယ်အထက်အမင်းညာဘာလို့အမညာလို့မှဆိုရဲ confusion သိလို့ရှားပြီးတော့ဒီရောင်းချစလုပ်ငန်းလုပ်လည်းမရှိဘူးပေါ့ပြီးတော့ကဲသေးလုပ်ငန်းကို stand train ပြီးတော့ကိုင်းကြီးကိုင်းကြီးချင်းနဲ့အုပ်စုတွေလို့လည်းသူခွင့်မပြုပါဘူးအဲ့တော့အဲ့လိုမျိုးတွေပေါ့နော်ဆိုတော့ကျွန်တော်စီမံတော့အဲ့လို handle mobilization နဲ့ coordination တော့အရေးကြီးဆုံးပဲလို့ကျွန်တော်ထင်တယ်အဲ့ဒီက lesson learned ကျွန်တော်တို့ကဘယ်ဟာဘာသင်ခန်းစာယူမလဲဆိုတာအရေးကြီးဆုံးပဲလို့ကျွန်တော်တို့ထင်ပါတယ
် Okay ပါဝင်ဆွေးနွေးပြီးတဲ့ဥအောင်ဆုံးဥအောင်သူငယ်ကိုမင်းမင်းနဲ့စာရေးသားပြဖို့ဆွေးနွေးသူတွေတောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလေးဦးတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးရူကနေပြတာတဲ့မနေ့30:00စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo နဲ့ဆွေးနွေးပွဲတွေဟာအဆင်မကောင်းစရာပဲလို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနကစနေနေ့မှပြောပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုပြတ်သိမ်းရေးအမေရိကန်ဟာတစ်ဖက်သက်ဖိအားပေးဖို့ကြိုးစားနေတယ်လို့ဆွဆွဲပြောဆိုပါတယ်။ဒါပေမဲ့နိုင်ငံရဲ့ဝန်ကြီးမိုက်ဖွန်ပေယိုကတော့ဆွေးနွေးပွဲပြီးချင်းမှာပဲအပေါင်းလက္ခဏာဆောင်အမြင်နဲ့ပြောပါတယ်။နှစ်ဖက်အကြားနိုင်ငံပေါင်းများစွာအကျိုးရှိတဲ့ဆွေးနွေးပွဲတွေရှိခဲ့တယ်လို့ပြောသလိုအဓိကကြားတဲ့ကိစ္စရဲ့အားလုံးဒီဘက်မှာတိုးတက်မှုရှိတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခန့်ချင်းရံမြို့ထမ်လွန်နိုင်နုံးလှိုက်ကူထဲမှာပြေးမိနေတဲ့ចောင်းသားလေးတွေနဲ့သူရဲ့ဘောလုံးသင်းနီးပါးတို့ကိုကဲထုတ်ပို့ရမှာမကြခင်ပြင်းထန်တဲ့မုတ်တုံမှုရွာနိုင်ခြင်းရှိတဲ့အတွက်အများဆုံးလှုပ်ဆောင်မှုလူတွေလို့ထိုင်းတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အသက်70နှစ်ကနေ16နှစ်အရွယ်ကလေးတွေနဲ့အသက်25နှစ်အရွယ်သူတို့ရဲ့နီးပါးတို့ဟာဇွန်လ23ရက်နေ့ကလေးကအလိုက်ကူထဲမှာပြိမိနေတာပါ။လူငယ်ရဲ့နေငယ်အတွင်းရာသီဥတုနည်းနည်းကောင်းလာတာနဲ့ရေလူကျသွားတာတွေကြောင့်ရေအောက်ကိုဖျက်ပြီးကဲထုတ်ရေးအတွက်တင့်တော်တဲ့အခြေအနေတွေပေါ်လာပြီးမြေမိုးထက်ရွာလာရင်အဲ့ဒါကသိခံမှာမဟုတ်ဘူးလို့ကေဇေးလူမှန်ကိုကြည်ကျက်နေတဲ့ချင်းရန်ခရိုင်ကြာကြီးအုပ်ချုပ်ရေးမှူးကစနေနေ့မှာပြောပါတယ်။ထိုင်းနိုင်ငံဖူကက်ပန်းပြည်ထွန်းနာမှာတင်မောမောက်လို့တည်ဆုံသူ40တယောက်အထိရှိသွားပြီလို့ဖူကက်ခရိုင်အုပ်ချုပ်ရေးမှူးကစနေနေ့မှာပြောပါတယ်။ပျောက်ဆုံးနေတဲ့ခီးတဲ့15ယောက်ကိုလည်းဆက်ပြီးတော့ရှာနေကြဆဲပါ။တရုတ်ကမ္ဘာလိုက်ခီးတဲ့တင်တင်မောမုံတိုင်းကြောင့်ဂျာတာဘေးနေကနှမြုပ်တာမှာတည်ဆုံသူအများစုဟာတရုတ်လူမျိုးတွေဖြစ်ကြပါတယ်။ပြန်ပြီးတော့ရှာတွေ့တဲ့အလောင်းတချို့မှာမိခင်တွေကထွေးပွေထားရင်တည်ဆုံနေတဲ့ကလေးငယ်တွေလည်းပါတယ်လို့ကေဇေးလုပ်တဲ့ရင်ကူသမားတွေကပြောပြကြပါတယ်။ဇွန်လ9ရက်ကဘာဖလားဘောလုံးပြိုင်ပွဲကွာတာကွာတာဖိုင်နယ်နောက်ဆုံးပွဲစဉ်တွေမှာတော့အင်္ဂလန်ကဆွီဒင်ကိုနှစ်ဂိုးပြတ်နဲ့နိုင်ပြီးခရိုအေးရှားကအင်ရှင်ရုရှားကိုပင်နယ်ရီအဆုံးဖြတ်ခံပြီးမှအစုစုပေါင်း6ဂိုး5ဂိုးနဲ့အနိုင်ရသွားပါတယ်။အင်္ဂလန်နဲ့ခရိုအေးရှားတို့ဆီမီဖိုင်နယ်ပွဲကိုမြန်မာစံတော်ချိန်ဇွန်လ12ရက်ကြာတာပြီးနေ့မနေ့အစော12နာရီခွဲမှာရှင်းပြကစားကြပါမယ်ခင်ဗျာ
။ဒါကတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြသွားတာပါ။ကျေးဇူးတင်ပါတယ်ရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.